Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2021ခုနှစ်ဖေဖော်ဝါရီလ6ရက်စနေညဘက် VOA စီစဉ်နေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြေအနေကြောင့် VOA စီစဉ်တွေကိုယာယီယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းအစိုးရကအင်တာနက်ဆက်သွယ်ရေးကိုဖျက်တောက်လိုက်ပြီးဖြစ်ပါတယ်ဆီအနာဒေယုန်ကေရေဖေဖော်ဝါရီလ1ရက်နေ့ကလေးကဆိုရင်အကြီးမားဆုံးဆန္ဒပြကန့်ကွက်ပွဲတွေဒီကနေ့ရန်ကုန်မြို့မှာဖြစ်ခဲ့ပြီးတဲ့နောက်အင်တာနက်ကိုဖျက်လိုက်တာပါပြီးခဲ့တဲ့ရက်တွေက Facebook ကိုစပိတ်ခဲ့ပြီးအဲဒီနောက် Twitter Instagram အစရှိတဲ့လူမှုဆက်သွယ်ရေးမီဒီယာတွေကိုဇက်တိုက်လိုပိတ်ခဲ့ပြီးမယ်လဲဆီအနာဒေမှုအပေါ်စန့်ကျင်ကန့်ကွက်တာတွေအရှိန်ရော့မသွားခဲ့တယ်လို့လမ်းမော်ထွက်ဆန္ဒပြပွဲတွေပါဖြစ်လာတာပါအင်တာနက်မပိတ်ခင်မှာတော့ #SafeMyanmar ဆိုတာနဲ့ #RespectOurVotes ဆိုတာတွေအွန်လိုင်းမှာကြည်ကြဲပြန့်ပြန့်တွေးခဲ့ကြရပါတယ်အင်တာနက်ဖြတ်တောက်တာနဲ့ပတ်သက်ပြီးဆက်သွယ်ရေးဝန်ကြီးဌာနကို Riders သတင်းဌာနကဆက်သွယ်မေးမြန်းခဲ့ပြီးမြဖြေဆိုဖို့ညင်ပါတယ်အစောပိုင်းကတော့တည်ငြိမ်မှုရှိဖို့ Facebook ကိုပိတ်ထားလို့အကြောင်းပြထားတာပါမြန်မာနိုင်ငံမှာဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေကအကြီးဆုံးတစ်ခုဖြစ်တဲ့ Norway ခြေဆိုင် Telenor ကုမ္ပဏီကအခုလိုပိတ်တာတွေပေါ်ဆိုရင်ကြောင်းနဲ့ဒီလိုပိတ်ပစ်ဖို့ညွှန်ကြားတာကလိုအပ်ရလားဆိုတာအနာဘိုင်းတွေကိုစောရကတည်းပြောဆိုခဲ့ကြောင်းထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။အင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးတွေဖြတ်တောက်ထားတဲ့အတွက်အဆက်အသွယ်လုပ်လို့ရတာနဲ့မိသားစုဝင်တွေစီအကြောင်းကြားကြဖို့နဲ့အထူးသတိပြုနေထိုင်ပြီးလိုအပ်တာတွေပြင်ဆင်ထားဖို့မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေကိုရန်ကုန်မြို့အမေရိကန်တန်ယုံကနှိုးဆော်ထားပါတယ်။ဆီယနာဒေးမှုကိုစန့်ကျင်ကောက်ကွက်သူတွေဟာရန်ကုန်မြို့တွင်နေရာ၄နေရာထက်မနည်းမှာဒီကနေ့ဆန္ဒပြကောက်ကွက်ခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲတွေမှာလူငယ်တွေအမျိုးသမီးအမျိုးသားတွေကမကတန်ဃာတော်တွေပါပါဝင်ပြီးဆန္ဒပြသူထောင်ပေါင်းများစွာရှိတယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာရေးထားပါတယ်
။ဒီလူရဲဆိုင်ဒီလူနဲ့သူရည်တည်ပေးပါ
။ရည်တည်ပေ
းပါ
။ဆန္ဒပြသူတွေဟာ1988ခုနှစ်ရှစ်လေးလုံးလူမှုရေးတော်ပုံကာလအတွင်းကပေါ်ထွက်ခဲ့တဲ့ဆီယနာရှင်စန့်ကျင်ရေးတချင်တွေကိုတည်ဆူကြသလိုဆီယနာရှင်စနစ်အလိုမရှိဆိုတဲ့ကြွေးကြော်သံတွေကိုလည်းအော်ဟစ်ကြွေးကြော်ခဲ့ကြပါတယ်။အစောပိုင်းမှာတော့ဆန္ဒပြသူတွေကရဲတပ်ဖွဲ့ကထိတ်တဲရင်ဆိုင်ပြီးပိတ်ဆို့တာမျိုးတွေလုပ်ခဲ့ပါတယ်။ဆန္ဒပြသူတွေကလည်းရဲတပ်ဖွဲ့ဝင်တွေကိုငင်းငင်းချမ်းချမ်းနဲ့ပြောဆိုပြီးတချို့ကဆိုရင်နှီးစီပန်းတွေကိုအောင်မှတောပေးကြပါတယ်။ရန်ကုန်မြို့ပြင်မန္တလေး၊မကွေး၊မုံရွာနဲ့တဝယ်အပါအဝင်တခြားမြို့တွေမှာလည်းဒီကနေ့ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။လူလူကလည်းနေရင်တွင်းကနေတံပုံးတီးတာဖျောင်းနိုင်ထွန်းတာစသည်အပြင်ဆီယနာဒေးမှုကိုစက်ကျင်ကောက်ွက်ကြောင်းညစဉ်ညတိုင်းပြသနေကြပါတယ်။မြန်မာနိုင်ငံမှာဆီယနာဒေးနဲ့ပေါ်ပြည်ပရောက်နေတဲ့မြန်မာနယ်ပေါ်တွေကလည်းနေ့စဉ်လိုဆန္ဒပြကန့်ကွက်ပွဲတွေလုပ်နေကြပါတယ
်။
တိုင်ဝမ်ကျွန်းတိုင်ပေမျိုးက Little Burma လို့ခေါ်တဲ့နေရာပတ်ဝန်းကျင်လမ်းတွေပေါ်မှာအနီရောင်ဝတ်စုံဝတ်ပြီးကန့်ကွက်စာသားရေးထားတဲ့စိုင်းဘုတ်တွေကန်ဆောင်ထားသူ300ပတ်ဝန်းကျင်လှည့်လည်ကြည့်တက်ခဲ့တဲ့အထက်မှာမြမနွယ်ဘွားတရုတ်လူမျိုးရီးလဲအပါအဝင်မှာ
因为我们已经受过30年以上的这个，就是军政府的打压，所以我们大家都不想再回去这个。
စီအစိုးရရဲ့ပြည်내မှုအောက်မှာ30ကျော်နေခဲ့ရပြီပါပြီ။အဲဒီလိုအခြေအနေပြန်မြောက်ချင်ပါဘူး။ဒါမှသာလူတိုင်းအခွင့်အရေးခံစားနိုင်တဲ့တိုင်ဝမ်ကျွန်းလိုမျိုးပဲနောက်မျိုးဆက်တွေကိုတိုင်းပြည်မှာနေထိုင်နိုင်မယ်လို့မျှော်လင့်ပါတယ်။ဒါကြောင့်ဒီကနေ့အခုလိုဆန္ဒပြတောင်းဆိုတာပါလို့ရီကမန်ဒရင်းဘာသာစကားနဲ့ပြောပါတယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ဖက်ဒရေးရှင်းရင်မြန်မာလုပ်တဲ့ဆန္ဒပြပွဲမှာတော့လူထောင်ပေါင်းများစွာပါဝင်ခဲ့ပါတယ်။ကျွေးကြော်တန်ရေးထားတဲ့စိုင်းပုတ်တွေဒေါ်ဆန်းစုကြည်ပုံတွေခြင်ပြီးဆန္ဒပြသူတွေကဆီယနာသိမှုကိုစန့်ကျင်ကြောင်းပြောသလိုဖမ်းထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုကြပါတယ်။နော်ဝေးနိုင်ငံဩစတြေးလျမြို့မှာလည်းမြန်မာအနယ်ဘွားတွေစုဝေးပြီးဒီကနေ့မှာဆန္ဒပြကန့်ကွက်ပွဲလှုပ်ခဲ့ကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်တူဖြစ်သူအော်စတြေးလျနိုင်ငံသားရှွန်ထောင်းတို့ကသူအဖမ်းခံထားရတဲ့အကြောင်းစနေနေ့မှာ Riders သတင်းဌာနကို message ပို့ပြီးပြောပါတယ်။သိမကြခင်မှာကြားကြရမယ်လို့ခန့်မှန်းတာပါပဲ။ကျွန်တော်အဖမ်းခံထားရပါတယ်လို့ရှွန်ထောင်းတို့ကပြောပါတယ်။တခုခုနဲ့တရားစွဲခံထားရပါတယ်။ဘာဆိုတာတော့တရားမသိပါဘူး။ကျွန်တော်နေကောင်းပြီးကြံ့ကြံ့ခိုင်ရှိနေပါတယ်။ဘာအတွက်မှအပြစ်မရှိပါဘူးဆိုတဲ့ message ကိုလည်းပြောနေတဲ့တင်ဂေတာပူလင်းနဲ့တူရှောင်းတန်းတွေကပို့ခဲ့ပါတယ်ရိုက်တာစတင်ထဏာကသူ့ကိုဆက်သွယ်ဖို့စူးစမ်းပေမဲ့မရခဲ့ပါဘူးဒါအပြင်ဖ ေဖော်လတ်တရနေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံသားတအူအဖမ်းခံထားရတဲ့ဆိုတဲ့ပထမဆုံးအတည်ပြုချက်ပါပဲ။ရှောင်းတန်းနဲဟာအော်စတြေးလျနိုင်ငံဆစ်ဒနီမြို့မက်ခွါရီတက္ကသိုလ်ကစီးပွားရေးဘာသာရပ်ဆိုင်ရာပါမောက္ခတူဖြစ်ပြီးစီးပွားရေးမူဝါဒတွေနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ကိုအကြံပေးနေတာနှစ်တော်ကြာပါပြီ။ဆီယနာသိမ်းတဲ့နေ့ကလေးကဆိုရင်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်းငံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့အပါအဝင်တကြွလှူရှားသူတွေလွှတ်တော်ကိုယ်စားလှယ်တွေအစိုးရတာဝန်ရှိသူတွေစသည်အားဖြင့်ဖမ်းဆီးခံရသူပေါင်း148ယောက်ထက်မနည်းရှိရဲလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPB ကပြောပါရခင်ဗျာ။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9303ညပိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်တော်ဝင်းမြန်ပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပေါ်ဆွဆွဲထားမှုတွေအတွက်ရှင်းနေလိုက်ပေးမဲ့သူကဒီကောင်းဆောင်နှစ်ဦးလုံးနဲ့တွေ့ခွင့်မရသေးဘူးလို့ဆိုလိုက်ပါတယ်။ရှင်းနေဦးခမောင်စောကဒီကောင်းဆောင်နှစ်ဦးလုံးကိုနေအိမ်တွေမှာထိန်းသိမ်းထားပြီးဆက်လက်စစ်ဆေးနေတာကြောင့်အခုလိုတွေ့ခွင့်မရသေးတာပါလို့ Writers သတင်းဌာနကိုရှင်းပြပါတယ်။ပြည်ခဲ့တဲ့ရွေးကောက်ပွဲအနိုင်ရခဲ့တဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကောင်ဆောင်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုတနင်္လာနေ့အာဏာသိမ်းပြီးကတည်းကစစ်တပ်ကထိန်းသိမ်းလာခဲ့တာပါ။ဦးခမောင်စောအနေနဲ့မနေ့ကဒီကောင်ဆောင်နှစ်ဦးနဲ့တွားတွေ့ဖို့စ조사ခဲ့ပေမဲ့တွေ့လို့မရခဲ့ဘူးလို့ဆိုပါတယ်
။ရှင်းနေတယောက်ကနော်ဟိုအမှုလိုက်တဲ့အခါမှာနော်တရားမျှတတဲ့တရားစီမှုရှိမဲ့လို့မျှော်လင့်လို့လိုက်ကြတာပဲ။နော်ဒါမဲ့တကယ်လက်တွေ့ရတယ်မရဘူးဆိုတာဒါလက်တွေ့အဖြစ်ပေါ့เนาะအဲ့လိုကျွန်တော်တို့ကတော့ဘုရားဆံပြောသလိုပဲအကောင်းဆုံးအတွက်မျှော်လင့်ပြီးတော့အဆိုးဆိုးအတွက်ပြင်ဆင်ရမှာပေါ့ဗျာသူကတော့အကောင်းဆုံးပြကျွန်တော်တို့ကအခွင့်အရေးလိုချင်တာနော်တရေသေးလွတ်တာကိုလိုချင်တာ
မြန်မာဒီမိုကရေစီကောင်းဆောင်တောင်းဆန်းစုကြည်နဲ့အရင်သမ္မတဦးဝင်းမြင့်တို့ရဲ့ရှင်နေဦးခမောင်စောကပဲဒီမှုအတွက်ခက်ခဲမှာတည်ပေမဲ့အကောင်းဆုံးစ조사သွားမယ်လို့စက္ကတိပြုခဲ့ပါတယ်ခင်ဗျာအမေရိကန်စွာတဲ့တက်လာပြီးနောက်ပထမဆုံးအနေနဲ့တရုတ်နဲ့နှစ်ဖက်အဆင့်မြင့်ဆုံးနိုင်ငံသားရဲ့ရရှိတွေဆွေးနွေးရမှာမြန်မာဆီယနာတိမ်မှုအကြောင်းကိုလည်းအဓိကထည့်သွင်းဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကတရုတ်နိုင်ငံသားရဲ့အကြီးအကဲရန်ကြီးချီနဲ့စကားပြောရမှာမြန်မာနိုင်ငံကဆီယနာတိမ်မှုပေါ်စန့်ကျင်ဝေဖန်ပေးဖို့တရုတ်ကိုတောင်းဆိုလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့ပြဿနာပေါ်တင့်လျော်တဲ့အထည်ရှာနိုင်ဖို့နိုင်ငံတကာမှာအခင်းချင်းကောက်တရဖန်တီးဖို့လိုမယ်ဆိုတာကိုတရုတ်ကွန်မြူနစ်ပါတီပေါ်လစ်ဗျူရိုဖွဲ့ဝင်လည်းဖြစ်တဲ့မစ္စတာယန်ကပြန်တုံ့ပြန်ထောက်ပြခဲ့ပါတယ်။တရုတ်ကွန်မြူနစ်ပါတီနိုင်ငံသားရေးအကြီးအကဲမစ္စတာယန်အနေနဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကမြန်မာနိုင်ငံကိုသွားရမှာအရက်ဘက်အစိုးရခေါင်းဆောင်တွေအပြင်လက်ရှိအာဏာသိမ်းစစ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတာရှိခဲ့ပါတယ်။အဲ့ဒီတုန်းကကိုဗစ်ကူညီရေးအပြင်ရွေးကောက်ပွဲကိစ္စတွေလည်းပြောခဲ့ကြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်အနေနဲ့မြန်မာအာဏာသိမ်းမှုနဲ့ပတ်သက်လို့အမေရိကန်ရဲ့မဟာမိတ်တွေနဲ့ပါဆွေးနွေးဖို့ရှိတယ်လို့ပြောထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းမြန်မာစစ်တပ်ယူထားတဲ့အာဏာပြန်ဆွလွတ်ဖို့ဖမ်းဆီးထားသူတွေကိုပြန်လွတ်ဖို့နဲ့အင်အားမသုံးဖို့သူ့ရဲ့ကြေတာရင်းတွေတုန်းကပထမဆုံးနိုင်ငံခြားရေးမေကွန်မှာအလေးနဲ့ထည့်သွင်းတောင်းဆိုခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးသည်အန်တိုနီဘလင်ကန်ကတရုတ်ဆိုရအနေနဲ့ဝီဂါမွတ်စလင်တွေနောက်တိဘက်နဲ့ဟောင်ကောင်ပြည်သူတွေပေါ်ဆက်ဆံမှုနဲ့ပတ်သက်ပြီးပထမဆုံးတနိုင်ငံနိုင်ငံသားဝင်ကြီးတွေဒီနေ့ဆွေးနွေးရမှာဖိအားပေးခဲ့ပါတယ်။အမေရိကန်ဆိုရတဲ့လက်ထက်ဒီအင်အားကြီးနိုင်ငံတစ်ခုရဲ့အဆင့်မြင့်ဆုံးနိုင်ငံသားရာရှိတွေရဲ့ဒီပထမဆုံးဖုန်းနဲ့ဆွေးနွေးမှုမှာဝင်ကြီးဘလင်ကန်ကအမေရိကန်အနေနဲ့နိုင်ငံအကျိုးစီးပွားတွေကိုကာကွယ်သွားမယ်ဆိုတာနဲ့ဒီမိုကရေစီတန်ဖိုးတွေအတွက်ယက်တည်သွားမယ်ဆိုတာကိုအသေးစားပြောခဲ့တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးနဲ့တရုတ်နိုင်ငံသားအကြီးအကဲရန်ကြီးချီတို့အပြန်အလှန်ပြောရမှာတရုတ်ဆိုရအနေနဲ့လည်းနိုင်ငံတကာစနစ်တွေပေါ်ချိုးဖောက်နေမှုအတွက်တာဝန်ယူတာဝန်ခံမှုရှိဖို့လိုတယ်လို့လည်းဝန်ကြီးဘလင်ကန်ကအသေးချာထည့်ပြောခဲ့တယ်လို့လည်းဆိုပါတယ်။အခုလိုဒီမိုကရေစီရေးပြင်လူ့အခွင့်အရေးတမိုးထားမှုတွေအတွက်လည်းအမေရိကန်အနေနဲ့ဆက်လက်ယက်တီဆောင်ရွက်သွားမယ်။ဒီအထက်မှာရှင်ကျန်းတိဘက်နဲ့ဟောင်ကောင်ကိစ္စတွေပါတယ်လို့အသေးစိတ်ပြောခဲ့ကြောင်းကိုလည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကညှိနှိုင်းချက်ထဲမှာရှင်းပြထားပါတယ်။ဒါအပြင်ထိုင်ဝမ်ရေလက်ကြားတစ်လျှောက်ပါဝင်အင်ဒိုပစိဖိတ်ဒေသအတွင်းတည်ငြိမ်မှုကိုတရုတ်ဘက်ကချင်းချောက်နေတာအတွက်လည်း တာဝန်ယူတာဝန်ခံရလိမ့်မယ်လို့အတိအကျပြောခဲ့ကြောင်းဒီကြေညာချက်ထဲမှာဖော်ပြထားပါတယ်နော်။ချမ်းသာတဲ့နိုင်ငံတွေကကိုဗစ် -19 ကာကွယ်ဆေးသန်းပေါင်းများစွာဝယ်ယူနေတာကြောင့်ဆေးရတဲ့နိုင်ငံတချို့ဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့အခြားဖွဲ့တွေကပေးမဲ့ကာကွယ်ဆေးကိုစောင့်မနေတော့ပဲကုဖာသာကိုဝယ်ယူဖို့လှုံ့လာနေကြပါတယ်။ကိုဗစ် -19 ကာကွယ်ဆေးတွေပို့ပြီးထုတ်လုပ်နိုင်ဖို့အတွက်ဆေးထုတ်တဲ့လုပ်ငန်းတွေကိုမျှဝေပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကဆေးဝါးကုမ္ပဏီတွေကိုတောက်ကြနေကတောင်းဆိုခဲ့ပါတယ်။လိုအပ်နေတာကကာကွယ်ဆေးထုတ်လုပ်ရေးကိုအကြီးအကျယ်အရှိန်မြှင့်ဖို့ဖြစ်တယ်လို့ WHO ကြီးကဲ Tedros Adhanom Ghebreyesus ကဂျနီဗာမှာ online ကနေလုပ်တဲ့ရှင်းလင်းပွဲတစ်ခုအတွင်းပြောသွားခဲ့ပါတယ်။ Pfizer Biotech ကုမ္ပဏီတွေရဲ့ကာကွယ်ဆေးထုတ်လုပ်ဖို့သူတို့ရဲ့စက်ရုံတွေကိုအသင့်ပြင်ထားမယ်လို့ပြင်သစ်ဆေးဝါးကုမ္ပဏီ Sanofi ကပြောတဲ့အကြောင်းဒေါက်တာ Tedros ကပြောပြီးတခြားကုမ္ပဏီတွေလည်းအလားတူလုပ်ဆောင်ပေးဖို့နှိုးဆော်သွားခဲ့ပါတယ်။ချမ်းသာတဲ့နိုင်ငံတွေအနေနဲ့သူတို့စီကကျန်းမာရေးလူသားတွေနဲ့တက်ကြီးရွယ်တွေကိုကာကွယ်ဆေးထုတ်ပြီးသွားပြီဆိုရင်သူတို့စီမှာရှိထားတဲ့ကာကွယ်ဆေးတွေကိုဆင်းရဲတဲ့နိုင်ငံတွေနဲ့မျှဝေပေးဖို့လည်းသူကထပ်ပြီးတောင်းဆိုလိုက်ပါတယ်။တကယ်တော့ကမ္ဘာတဝန်းကိုဗစ် -19 ကာကွယ်ဆေးအားလုံးရဲ့85ရာခိုင်နှုန်းကိုနိုင်ငံ10နိုင်ငံကပဲရယူထားပြီးနိုင်ငံပေါင်း130နီးပါးဟာကာကွယ်ဆေးလုံးဝမရကြသေးဘူးလို့ WHO ကြီးကပြောခဲ့ပါတယ်ခင်ဗျာ။စနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းဝင်းပြပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ခန္ဓာတွေကိုနားဆင်ရတော့မှာပါခင
်စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့ရန်ကုန်မြို့မှာတော့ចောင်းသားတွေနဲ့အလုပ်သမားတွေဥဆောင်ပြီးတော့ဒီနေ့မှာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ဒါဟာပြီးခဲ့တဲ့ February 1ရက်နေ့ကမြန်မာစစ်တပ်ကအရသာအစိုးရစီကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်တောင်းသားတွေအလုပ်သမားတွေနဲ့တက်ကြွလှုပ်ရှားသူတွေဥဆောင်ပြီးတော့ဒီနေ့မနက်ပိုင်းကရန်ကုန်မြို့သမိုင်းဘက်ကနေအင်းစိန်လမ်းမကြီးအတိုင်းခြိတက်ပြီးတော့ဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့သူတွေခြိတက်ရလမ်းလျှောက်မှာတော့ဆန္ဒပြတဲ့သူတွေကလက်သုံးချောင်းထောင်ပြီးတော့စစ်အာဏာရှင်စနစ်ကြားဆုံးပါသေးစစ်အာဏာရှင်စနစ်လုံမရှိဒီမိုကရေစီရရှိရေးစတဲ့ကြွေးကြော်တဲ့နေကိုကြွေးကြော်ပြီးတော့ခြိတက်ခဲ့ကြတာပါဆန္ဒပြလမ်းတစ်လျှောက်မှာလည်းပြည်သူတွေကဆန္ဒပြတဲ့သူတွေကိုထောက်ခံအားပေးကြပြီးတော့ကားတွေကလည်းဆန္ဒပြတဲ့သူတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဟွန်းတွေတီးပြီးတော့အားပေးကြပါတယ်။ဒါမဲ့ကမာရုတ်လဲလန်းမီပိုင်မရောက်ခင်ဆိုင်းရင်ငိမ့်နားမှာတော့လုံခြုံရေးတပ်ဖွဲ့တွေကနေရာယူပြီးတော့ဆန္ဒပြတဲ့သူတွေကိုတားဆီးလိုက်တဲ့အတွက်ဆန္ဒပြတဲ့သူတွေဟာရှေ့ဆက်လို့မရပဲဖြစ်ခဲ့ပါတယ်။ဒါမဲ့ဆန္ဒပြတဲ့သူတွေနဲ့လုံခြုံရေးတွေကြားရုံရင်းဆန်ခတ်ပဋိပက္ခဖြစ်တာတွေမရှိပဲအေးအေးဆေးဆေးပဲရှိနေခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကလုံခြုံရေးရတပ်ဖွဲ့ဝင်တွေကိုရေနဲ့အစားအစာတွေပေးတာလည်းရှိခဲ့ပါတယ်။အဲ့ဒါခင်ဗျားတို့တွေဒီကခင်ဗျားတို့တိုက်တုံအသုံးပြုနေပါတယ်။ကျွန်တော်တွေဝမ်းလဲဝမ်းသာပါတယ်။ဒီနေ့ကျွန်တော်တို့ကိုဘာမှမပြီးတော့ဘာမှမလုပ်တဲ့အတွက်ကျွန်တော်တို့ဝမ်းလာပါတယ်။ဒါပြည်သူ့ပေးတဲ့ဖြစ်တာပါ။ဒါပြည်သူ့ရဲ့ရေအချိန်နည်းမှာပဲလဲလန်းဘက်မှာလည်းနောက်ထပ်ဆန္ဒပြတာတွေရှိခဲ့တယ်လို့အလုံနဲ့စုလေအဝိုင်းတွေဘက်မှာလည်းဆန္ဒပြတာတွေရှိခဲ့ပြီးညနေပိုင်းမှာတော့လူစုခွဲလိုက်တယ်လို့သိရပါတယ်။ရန်ကုန်မြို့ကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဒီဆန္ဒပြပွဲမှာပါဝင်ခဲ့သူတယောက်ကတော့ VOA ကိုအခုလိုပြောပါတယ်
။ဆန္ဒပြပွဲကိုဒီပေါ်ကြားတော့ကျွန်တော်ဝါလောက်ပေါ့ဆယ်နာရီခွဲလောက်နဲ့ဆယ်နာရီလောက်ပတ်ကြည့်ရပေါ့နော်။အဲ့ဒီအချိန်မှာတော့ဟိုပေါ့လူစုကဟိုဆန္ဒပြဥတော်ဆန္ဒပြတဲ့အခွဲဒီလက်ရှိတဲ့လူလူရလေးတရားပြီးဝိုင်းပြီးတော့ဝိုင်းရမယ်ပေါ့နော်အဲဒီအဖာတော့သူနည်းနည်းဆိုးနေတာပေါ့လေလူလူတွေလည်းဒါပေမဲ့ဖြည်းဖြည်းလူလူတွေလည်းဟောပေါ့ဟောဖျားတက်ကြွားလာပြီးတော့ဒီဆန္ဒပြပွဲဆန္ဒပြသမားတွေနဲ့အဲသူတို့ပူးပေါင်းပြီးတော့ပေါ့နော်ဟောဆန္ဒပြကြတယ်နည်းနည်းချင်းချင်းဆန္ဒပြကြတယ်အဲဆွေလုံးကြုံရေးရှိတယ်ဒီလုံးကြုံရေးတွေလည်းဆန္ဒပြသမားတွေကဒီသူတို့ခြေရန်ပါညာသူတို့တိုက်တယ်ဆန္ဒပြသမားတွေကဒီကြီးလူရဲ့ကြီးလူရဲ့ပို့ပြီးတော့ခြေတွေကိုလည်းသူတို့ကအဲ့ဒီကောင်ကဒရုန်းတွေကိုပေါင်းအဲ့စီယုံနဲ့တဘောပေါ့အဲ့လိုလေးလောက်တယ်ပြည်ပြည်နဲ့လူကပုံပုံပုံများလာပုံများလာပြီးတော့အဲ့နည်းနည်းလေတနာရီလောက်ကြတော့ဟိုပေါ့ဒီဆေးရန်ဖက်တာရှိနေမှာသူများဒီတော့ငါတို့လူထောက်ပါတယ်ပေါ့အဲ့တော့ငါတို့ဖုန်ပြီးသွားတယ်ဖုန်ပြီးတော့အဲ့လူတို့ကလည်းတော်တော်ကြွကြွနဲ့ ပါဝင်တယ်။အဲဒီထက်သွားထက်လာတဲ့ကားတွေထက်သွားတဲ့ကားတွေအားလုံးကလည်းဒီနဲ့၃000ထောင်ပြီးတော့အလေးပြုတယ်။အဲပြည်စင်ပြိုဟွန်မျိုးတက်ဆက်ပြီးတော့ on the for ကားလမ်းပေးလို့ဟွန်ကြည့်ရမှာပေါ့နော်။ဟွန်ကြည့်ပြီးတော့ဒီဆန္ဒပြတာကိုဟောပေါ့အောက်ခံတဲ့အနေနဲ့သူတို့ကဝိုင်းပြီးတော့ဆန္ဒထုတ်ခေါ်တဲ့သဘောပါပဲ။ဆန္ဒပြတာကတော့လူလူကတော့အားလုံးကအဲတက်တက်ကြွကြွနဲ့ပါဝင်ကြတယ်ပေါ့နော်။
ဒါပြင်မန္တလေးမကွေးနဲ့တခြားမြို့တွေမှာလည်းဒီနေ့မှာចောင်းသားတွေဥဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့ကဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးရန်နာဘုံတက္ကသိုလ်ចောင်းသားသမဂ္ဂအဖွဲ့ဝင်ဟောင်းတူဦးဖြစ်တဲ့ကိုမင်းခန့်ကျော်လင်းကအခုလိုပြောပါတယ
်။ဒီမှာတော့
ဒါပြင်ပဲကိုတိုင်းဂျိုးပင်ကောင်မျိုးမှာတော့ဆန္ဒပြတဲ့သူတဦးကိုရဲတပ်ဖွဲ့ကဖမ်းဆီးသွားတယ်လို့လည်းသိရပါတယ်။ဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးရန်ကုန်မြို့ကတဦးကတော့
ကျွန်တော်ကတော့အားရတယ်လို့ပြောရမှာပေါ့နော်။ဒါကကျွန်တော်တို့ဒီရဲ့ရည်တွေတွေမှာလည်းဒီလူလူရဲ့ဆန္ဒကိုကျွန်တော်တို့ဒီ Facebook ကြီး Twitter တွေပေါ်မှာကျွန်တော်တို့တင်ပြခဲ့ပြီးပြီပဲ။နောက်ပဲဖုန်းနဲ့တံပုံးတံပုံးကြီးတီးရဲ့ဦးရဲ့ခွက်တီးပြီးတော့ကျွန်တော်တင်ပြခဲ့ပြီးပြီ။အခုကတော့နောက်တစ်ဆင့်အနေနဲ့ပေါ့နော်။လူတွေကonline ပေါ်မှာဖန်ကျင်နေရတယ်မဟုတ်တော့ဘဲနဲ့နောက်တစ်ဖြစ်နေနဲ့လူကြီးဒီလူရပါတီဘွဲကြောင့်အတိအကျမဟုတ်ပဲနဲ့မခံကျင်စိတ်ကြောင့်ပဲပေါ့နော်ဒါမှမဟုတ်ထွက်ပြီးဆန္ဒပြကြတာလို့ကျွန်တော်မြင်ပါတယ
်အခုလောလောဆယ်မှာတော့အာနာပိုင်းဒီဘက်ကအင်တာနက် line တွေကိုဖြတ်တောက်ထားပြီးတော့ညမထွက်ရအမိန်တွေစေုပ်ချုပ်ရေးကျင်းညာတာတွေရှိလာနိုင်တယ်ဆိုပြီးတော့လဲခမန်းပြောဆိုတာတွေရှိနေပါတယ်ဆန္ဒပြတဲ့သူတွေဘက်ကတော့နောက်ရက်ဒီမှာလဲဆန္ဒပြပွဲတွေကိုဆက်လုပ်သွားမယ်အလားအလာတွေရှိနေပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ဆန္ဒပြမှုတွေဖြစ်ပြီးတဲ့နောက်မှာကျွန်တော်တို့ဒီတယ်လီဖုန်းလိုင်းတွေပြတ်တောက်သွားတာရှိပါတယ်တချို့နေရာတွေပဲခေါ်လို့ရပါတယ်အဲဒါကြောင့်မလို့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်ကုန်မှာရှိတဲ့ကျွန်တော်သတင်းတောက်တွေကိုကျွန်တော်ဌာနမှူးဦးတန်းလွင်ထုံးကနောက်ဆုံးအချိန်မှာသူတို့ဖုန်းနဲ့ဆက်သွယ်ပြီးတော့မေးမြန်းခွင့်ရခဲ့ပါတယ်အဲတော့ဦးတန်းလွင်ထုံးခင်ဗျာအခုနောက်ဆုံးသိရတဲ့ရန်ကုန်ဘက်ကအခြေအနေလေးကိုပြောပြအောင
်ဟုတ်ကဲ့တယ်လီဖုန်းတွေကအများသောအားဖြင့်တော့မလုံမလုံတော့ဘူးဗျာဒါပေမဲ့လည်းအခုတူးချက်ချက်လုံခဲ့တဲ့မိနစ်ပိုင်းအတွင်းကပဲကျွန်တော်ဟိုကျွန်တော်တို့ရှိကသတင်းတောက်တစ်ယောက်နဲ့တယ်လီဖုန်းတစ်လုံးဆက်သွယ်ရတယ်ရတော့ဟိုတိတ်တော့အချိန်ကြာကြီးမရလိုက်ဘူးခင်ဗျဟိုနှစ်မိနစ်လောက်ပဲရလိုက်ခဲ့ရလိုက်တဲ့အချိန်တုန်းကတော့တို့အနေနဲ့ဟိုလက်ရှိဗမာပြည်ထဲမှာဖြစ်တဲ့အချိန်တွေကတော့အခုညဘက်မှာတော့ဗမာပြည်မှာဒီရန်ကုန်မြို့မှာပေါ့နော်ဒီအပြင်မှာလမ်းမပေါ်မှာထွက်ပြီးဆန္ဒပြလှုပ်ရှားတဲ့သတင်းတွေတော့သူမသိရဘူးပုံမှန်အတိုင်းပဲတံပုံးတီးဆန္ဒပြတဲ့ကိစ္စတွေတော့ဆက်လုပ်နေကြတယ်နေ့လည်ပိုင်းပိုင်းကမနေ့ပိုင်းကအဲလိုဆန္ဒပြပွဲတွေမှာလည်းအဓိကအဖြစ်တော့ဒီတမိုင်းတက်ကနေပြီးတော့လေတန်းအထိစပြီးတော့ဟိုလမ်းလျှောက်တယ်ဆိုတဲ့အကြောင်းသူပြောပြတယ်အဲဆက်ဆက်ချင်းမှာတော့လူ300လောက်ရှိတယ်နောက်ပိုင်းမှာလမ်းတစ်လျှောက်မှာဒီလူတွေတိုးလာပြီးတော့3-4000လောက်အထိဖြစ်လာတယ်ဒါပေမဲ့ရဲတွေနဲ့ကဟိုပထမစီးဒုတိယစီးတတိယစီးဆိုပြီးတော့သူတို့စီးတာထားပြီးတော့ရှင်းရှင်းစက်မတိုးလို့ဟိုကောနော်ထိတ်တိုက်တွေ့တယ်တွေ့တဲ့အခါကျတော့ဒါသူတို့ငင်းငင်းကြံကြံပဲအဲဆန္ဒပြတဲ့သူတွေပဲကပထမစီးအထိတိုးလာပြီးတော့ဒီရဲတွေကိုသူတို့နဲ့ပူအောင်မှုကိစ္စနောက်ပြီးတော့သူတို့လိုချင်တဲ့ကိစ္စတွေကိုနည်းနည်းပြောဆိုအောင်ခဲ့ပြီးတော့ခဏနေကြတော့သူတို့နောက်ကျောင်းပြန်လမ်းလျှောက်သွားတယ်ပြီးတော့သူကသူလူစုခွဲသွားကြတယ်နောက်နေ့မှပြန်ဆုံမယ်ဆိုတဲ့သဘောမျိုးတွေပြောဆိုသွားကြတယ်လို့ပဲပြောတယ်အဲ့တော့ဒီအဓိကတော့နှစ်နေရပေါ့နော်ရန်ကုန်မှာတော့တမိုင်းကနေပြီးတော့လေတန်းအထိနောက်ကိုကတော့တာမွေကနေပြောကြောက်ရတာအထင်းနဲ့တူတယ်။အဲ့လိုအကြောင်းမျိုးလေးတွေသူပြောပြတာရှိတယ်။အဲ့ဒါပြီးတော့နောက်ပိုင်းမှာတော့ဒီတဲ့ပို့ပြီးတော့ဒီညဘက်ပိုင်းပေါ့နော်အထူးသဖြင့်ဒီဘက်အခုညဘက်ပိုင်းမှာတော့အပြင်ထွက်ပြီးလူစုတာတို့နောက်ပြီးတော့တခြားဆန္ဒပြတာတို့မရှိဘူးလို့ပြောပါတယ်။ဒါဒီလောက်ပဲကျွန်တော်အနေနဲ့သိရတယ်။တယ်လီဖုန်းလိုင်းတွေကတော့အခုချိန်ထိကျွန်တော်တို့ထပ်ပြီးစူးစမ်းနေပေမဲ့မရဘူးခင်ဗျ။
မြန်မာနိုင်ငံအတွင်းမှာဆက်အနာသိမ်းမှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လူနည်းစုတိုင်းရင်းသားတွေနဲ့မြန်မာလူသမားတွေအလုံးရင်းနဲ့ထိုင်းနိုင်ငံထဲထွက်ပြေးလာမှာကိုစိုးရိမ်နေတဲ့အကြောင်းထိုင်းလာဝကဒူရဲချုပ်ကထုတ်ဖော်ပြောဆိုတဲ့သတင်းကိုတင်ဆက်ပါမယ်။ကျမမအေးပါပါ။အင်းနီနာချင်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနိုင်ငံရေးအခြေအနေတွေမတည်ငြိမ်မှုဖြစ်နေတာတွေကြောင့်ထိုင်းအနာပိုင်းတွေဘက်ကလည်းစိုးရိမ်ပူပန်မှုတွေတိုးလာနေတာပါ။ထိုင်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကဒူရဲချုပ် Song Pong Chin to Wanga, Fifoy Lang, Ayanima, Tanyama Neza, Kanchanaburi, Pachokarinka, Neza Sisege, Layo Sisege, Bidena, Namega Anavane, Yevo, Siwe Lobi, Trained out Dego, Yamananga Yenet Sasabi, Tiny Zadiga, Coen Ladu, Yala Nanja, Akulu Topo, Josu Dabare. แล้วก็ดูแลกับทุกภาคส่วนเลยว่าคนคนเข้าเมืองเนี่ยได้ดูแลแล้วก็ดูแลจบจบสุดตัวละก็รอท้ายสุดยังก็นั่งเงี้ยดูยาวชีนี่เลยเขาเองยามานั่งเงี้ยดาริโก้ที่ยาวเองพี่มาปองเดียนขึ้นอยู่นี่เลยกาลามานั่งเงี้ยเนี่ยจะดูแลนี่กันเลยยามานั่งเงี้ยดาริก้าปูบีโอเวลานี่เราก็ดูนี่ยาวเลยลูกองกุมลงเงี้ยลูกกันนี่ดูดีกันเลยข้าจิ้งก็จะอยู่บีลูกองกุลานี่เราเลย ตัวนี้อาจารย์ยามานั่งมาเสด็จก็อาณาเต็มบินเอาไปมายามาปีเรื่องอะไรเนี่ยเนื้อจักรตั้งยันดาวรีบ้าวิญญาณลานัยน่าเจ้าท่านสุยานีเนี่ยเนื้อจักรที่ตาจีวารีมาเสสมุสังจีมุรีโกโตมีลูกสาวบุรุษอันนี้บาร์เอสุบีท่านบาดานเนี่ยเจ้าสุดว่าละวะ เนี่ยมานั่งงานได้เมียสุวิญญาณนี่เลยเนื้อจักรดีตากะเนื้อจักรเว็บบอลดีกูท่านสิทธิ์กะเอ็นอาตัวมีชาตาบีสังจีนี่เดี๋ยวเนื้อจักรจะชอบอพยพสิ่งเล็บปมยาลานี่บาร์เอพี่วัยละชาวยันนี่มาเว้ยเนี่ยมานั่งงานได้สักชาวูฮาก็ยังปีเดียวมีอะไรมีกันนี่ท่านเนี่ยมาเนื้อจักรแต่ขยายเมื่อมาไม่เหนื่อยมาแต่ยามเมื่อวิญญาณลาจะพันสิ่งเงียบบาร์เอคุยไปด้วยท่านเนี่ยมาเนื้อจักร
เชื่อไหมเศร้าเนี่ยการชนะบริขยายนี่มาแต่ยามเมื่อวิญญาณลาเรียนมานั่งงานได้อยากกันแล้วอภิสิทธิ์ขันยาจังทั้งเรื่องนี้มาพบยานิจามาเลยจะมาไหมมาท่านยามเนี่ยจะการในเรื่องเป็นปูนิราบะที่มกุฎเสียตัวคู่พยานกาลาพิจารณาเรื่องยามานั่งงานมาไม่จัดยี่ยี่ไปอันตัวเชื่อที่สุดก็อาณาเต็มเนี่ยพี่เอ๋อบอกยามาดีดูดีตามก้านั่งงานก็ต้องวันกูว่าอันอาตินสิเกวารี เสียอนาคตมุ่งจะนั่งยืนในลูกคุยเอพีซีบอยในยืนมีเงินมุ่งกบ่ายแค่ไหนเนี่ยด้วยเอชีอาชาเนี่ยเป็นสิ่งที่ตัดเรื่องนั่งยืนด้วยก็สวยนี่จ้าวเลยที่จังหวัดเซบิโร่จะมาอีกตั้งสิงคโปร์ไปว่าไหมเฟบรุลาที่ยืนในโรงงานยามานั่งยามาเสียอนาคตมุ่งยืนน่าเสียด้วยเช่นเรื่องปอมาเอชีต้องอาชาอาเซียนนั่งยืนด้วยก็ปีป้ายอมยามารีตามก้าสิบวัยตายวันกบ่าสวยนี่จ้าวเลย
ดิโลซีอนาเตมูจาวชีดูยาเมซาคินนอเปียนสวีเดอพิมยูยาวในเนจาวอินโดนีเซียในเงี้ยสัญญาลูกคุยอภัยเอ็มเนสตี้อินเตอร์เนชั่นแนลเยอุสังยูจายมูอุสมันฮามิกาเปียวารีเอกเดินมาเลยครับประมาณเงี้ยมาสการ์งรีนี่อดัลส์และสิ่งประมาณเงี้ยที่นี่ก็ทุกที่พี่ดูคุยเนี่ยลูกคุยไปมาคินนอเปียนสุดตัวละวะซีโซยาอุทโมลเลอการ์นี่อุบลีสโมบี
ลูกคนยี่ปีวาร์ดิโมกราซีโซยาเล่าอย่างเมื่อลูกเจนงะมีเรื่องทาร์เน่ลงว่าเซนจิมเบ็ปพิจารณาโกอะคุณเลชิเจนีมามีตัวเนียร์พิบาร์เอยามานั่งเงินด้วยมาไม่จ้างเงินเนี่ยไปด้วยมาเพื่อเลี้ยงตามมูตุลาเนี่ยพี่ป้ายินิมีเงินมูเรลตุลาพิมเล่อะคุณลุงมีเงินเนี่ยทางเงี้ยเดียวเลยไปจ้างซีวายลงงานบ้านโกคือยายลามาโกสวยนี่จ้าวเลย
ยามานั่งงานด้วยมาไม่จ้างเงินเนี่ยไปด้วยมาเพื่อเลี้ยงตามมูตุลาเนี่ยพี่ป้ายินิมีเงินมูเรลตุลาพิมเล่อะคุณลุงมีเงินเนี่ยทางเงี้ยเดียวเลยไปจ้างซีวายลงงานบ้านโกคือยายลามาโกสวยนี่จ้าวเลย
ทำไมคุณไม่จ้างดิ่งอ่ะเสียอนาคตมุ่งเจ้าที่ยินเอลูยินงอ่ะจันนรุตั้งมาทาร์เร่นั่งไงยี่เป็นกูสวยงามเลยอ่ะบาร์เร่นั่งไงยี่ไม่ดีเงี้ยมุ่งเรื่องเจ้าสิวายกันอ่ะบาร์ที่ไกลลามาโกสวยนี่จ้าละบาร์เอ็นเอลจีเอียตาสวยงามละเอามาเนี่ยไปน่าชีดิเร่ยี่มานั่งไงคุณรู้เสียอนาคตละเอาเป็นยาวยาละโกเอ้าตึงตัวเกเรลูอินโดนีเซียนั่งไงประธานเด็กตัวก้านั่งไงยี่ลีลาตั้งแต่ตัวดูกูรัสเซียก้าเปียบาร์เร่
Kami sangat kaget ya, kerana saya kami saya perhatikan Myanmar sudah bergerak menjadi negara yang lebih. Jemaah yang malah terlalu pilih dari negara ini cairo, ya atau mi barai. Demokrasi ini popo sahaja negara yang cepu. Jemaah yang enggak udah negara itu, jika dari tamil awa, jemaah asuhan yang jemaah sejak dua puluh tahun sahaja ini, cuaca anak di dalam ini demokrasi itu yang popo sahaja negara cepu udah negara itu tenggelar awa. Si anak ini aje nego tu yara, jemaah ini muka dekawalu ngapa angat tenda barai.
เฟรย์ล่าเดียนี่มันเนี่ยโมเลอาจิเทม่านั่งยืนรอได้เมื่อไงบอกกูต้องสั่งซูจิเน่แต่เมื่อวันนี้บ่าวเองลูกดอกแม่จะช่วยกูสาดเต็มพันสิ่งแก่กันในสาดเต็มเกเรยามาแต่เมื่อเสียอนาคตเนี่ยพี่อ่ะพ่อมาพี่เรียนพี่ป้ากันยามาดีดูรีกันเลยเออตรงลงตัวกันแล้ว
ြည်ရင်းကပြည်သူတွေကလူမှုကွေရနဲ့လမ်းတွေပေါ်မှာထွက်ပြီးတော့ဆန့်ကျင်ဆန္ဒပြနေကြသလိုပြည်ပရောက်မြန်မာတွေကလည်းသူတို့ရဲ့ဆန္ဒကိုထုတ်ပေါ်ပြောဆိုနေကြပါတယ်မြန်မာစစ်အာဏာသိမ်းမှုအပေါ်မှာမြန်မာပြည်သူတွေနဲ့အတူနိုင်ငံတကာကလည်းဝိုင်းဝန်းဆန့်ကျင်ကြဖို့မြန်မာစစ်အာဏာရှင်အစိုးရကိုဆန့်ကျင်တဲ့အဖွဲ့ပြောခွင့်ရကိုစိုးမိုးသူက VOA ကိုပြောပြပါတယ
်မြန်မာစစ်တပ်ဟာတတတအာဏာဆုတ်ကန်နိုင်မှုအတွက်2008အခြေခံဥပဒေကိုစိတ်တိုင်းကျရေးဆွဲပြီးတော့ဒီမိုကရေစီအစိုးရလက်ထက်ကိုအာဏာကိုပိတ်ရခဲ့တယ်။ပြည်သူတွေကဒီမိုကရေစီအစိုးရကိုအားပိတ်ထောက်ခံမှုကတချိန်ထိုးမြင့်တက်လာတဲ့အတွက်ကြောင့်မလို့သူတို့အတွက်နေရာမရှိမှဆိုလို့အာဏာကိုပြန်လည်ရယူဖို့အတွက်အခုလိုမလုတ်သင့်မလုတ်ထိုက်တဲ့အာဏာသိမ်းမှုကိုလုပ်ခဲ့တာဖြစ်ပါတယ်။ကျွန်တော်တို့တစ်ကမ္ဘာလုံးကကိုရိုနာဗိုင်းရပ်စ်ကိုညင်ညွန့်ညွန့်တိုက်ပွဲဝင်နေကြပါတယ်။အလားတူပါပဲမြန်မာပြည်ရဲ့လက်ရှိပြဿနာကကမ္ဘာကြီးရဲ့ပြဿနာဖြစ်ပါတယ်။ကမ္ဘာငြိမ်းချမ်းရေးကိုချိန်ချောက်နေတဲ့မြန်မာပြည်ကစစ်အာဏာရှင်တွေရဲ့အာဏာသိမ်းမှုကိုနိုင်ငံတကာကနေပြီးတော့ကျွန်တော်တို့နဲ့အတူဝိုင်းဝန်းပြီးတော့တိုက်ပွဲဝင်ဖို့ပူးပေါင်းကြဖို့ဖိတ်ခေါ်ပါပါတယ်ကျွန်တော်တို့ပြည်ပကမြန်မာတွေကလည်းဒီဒီမိုကရေစီအစိုးရပြန်လည်ရရှိရေးစစ်အာဏာရှင်ခြုံငင်းရေးအတွက်အစွမ်းကုန်ကြိုးစားသွားမှာဖြစ်ပါတယ
်ကိုဆုံးမသူက1995ခုနှစ်မှာမြန်မာနိုင်ငံကနေတောင်ကိုရီးယားနိုင်ငံကိုရောက်လာခဲ့တာဖြစ်ပြီးတော့လက်ရှိမှာတော့တောင်ကိုရီးယားနိုင်ငံအင်ချိုမြို့မှာမြန်မာစားတောက်ဆိုင်နဲ့ခီးသွွားလုပ်ငန်းဝန်ဆောင်မှုကိုလုပ်ကိုင်နေသူဖြစ်ပါတယ်မေခင်ပြောင်စုကမြို့ကြီးရဲ့အပါအဝင်ဂျပန်၊အစ္စရေးနဲ့ထိုင်းစတဲ့နိုင်ငံတွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းပြည်ပရောက်မြန်မာတွေကစစ်အာဏာရှင်စနစ်ကိုစန့်ကျင်ဆန္ဒပြပွဲတွေလုပ်ခဲ့ရလဲဖြစ်ပါတယ်ရှင်။ကျွန်မအီသန်စင်ပါ။အ
ိန္ဒိယနိုင်ငံဟာမြန်မာနိုင်ငံအတွက်ကိုရိုနာဗိုင်းရပ်စ်ကပ်ဘေးအန္တရာယ်တိုက်ဖျက်ရေးမှာကူညီမယ်လို့ပြောထားတဲ့လူသားချင်းစာနာမှုဆိုင်ရာထောက်ပံ့တွေကိုဆက်ပြီးပေးသွားမှာဖြစ်ကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကကြာသပတေးနေ့မှာပြောပါတယ်။ဖေဖော်ဝါရီလဇန်တရနေ့ကစစ်ကောင်းဆောင်တွေအာဏာသိမ်းခဲ့တဲ့အတွက်မြန်မာနိုင်ငံပေါ်နိုင်ငံတကာကဝိုင်းဝန်းဖိအားပေးနေတဲ့အချိန်မှာပဲအိန္ဒိယကအခုလိုပြောခဲ့တာပါဒီကြောင့်ရိုက်တာသတင်းတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်ကျွန်မခွာညိုပါအိန္ဒိယနိုင်ငံဟာကိုဗစ် -19 ကာကွယ်ဆေးအလုံးပေါင်းတသန်းခွဲကိုမြန်မာနိုင်ငံစီပို့ပေးပြီးပါပြီဒါဟာစစ်တပ်ကအာဏာမသိမ်းခင်ရွေးကောက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုမထိန်သိမ်းခင်ပြီးခဲ့တဲ့လကတန်တမန်ရေးရာတွေ့ဆုံမှုတွင်သဘောတူညီခဲ့ကြတာတွေရဲ့တစိမ့်တဒေသဖြစ်ပါတယ်။အိန္ဒိယနိုင်ငံဟာလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းနဲ့အကူအညီပေးဖို့သဘောတူထားတာတွေကိုတော့ပြန်ပြီးတော့ရုပ်သိမ်းမှာမဟုတ်တဲ့အကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအနူရက်ရှရီဘတ်စတာဘာကသတင်းတောက်တွေကိုအခုလိုပြောပါတယ်။
Committed to continuing our humanitarian support for the people in Myanmar in mitigating the health
အခုလိုကာယောဂါကြာရောက်နေပြီးကျန်းမာရေးနဲ့စီးပွားရေးကဏ္ဍတွေမှာထိခိုက်နေတာတွေနဲ့ပတ်သက်လို့မြန်မာပြည်သူတွေအတွက်ကျွန်တော်တို့ပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပေးမြဲဆက်ပေးသွားမှာပါ
အိန္ဒိယနိုင်ငံကလက်ဆောင်အဖြစ်ပေးတဲ့ကာကွယ်ဆေးတသန်းခွဲဟာပြီးခဲ့တဲ့ဇန်နဝါရီလလယ်ပိုင်းကမြန်မာနိုင်ငံကိုရောက်လာခဲ့ပြီးဇန်နဝါရီလကုန်ပိုင်းကစပြီးရန်ကုန်တိုင်းအပါအဝင်နိုင်ငံတစ်ဝန်းကကျန်းမာရေးဝန်ထမ်းတွေအတွက်အဓိကထိုးနှံပေးနေတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်မြန်မာနိုင်ငံတစ်ဝန်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒိုတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါတမတော်ကအာနာသိမ့်ပြီးဒွင်းမီဒီယာလွတ်လပ်ခွင့်ထိပါခံရတော့မလားစိုးရင်စိတ်တွေကမြင့်တက်လာနေပါတယ်တမတော်ကစန်စာစနစ်ကိုပြန်လည်အသက်သွင်းမှာလားဒီဆောင်မကိုသတင်းထောက်အေးအောင်ကဆက်လက်ပြောပြပေးသွားမှာပါ
တို့ကလိုက်ပြီးတော့မှခန်းတာပေါ့နော်ခန်းတော့တနက်ပြောင်းနေရင်ပတ်ကိုထိုးပြီးတော့မှထိုးထည့်တာပေါ့နော်ထိုးထည့်တော့ဒီတန်ရရရတဲ့ဒီအဲဒူလေးမောက်လေးရတာပေါ့ပြီးတော့ဒီသူ့တဲ့ကင်ရရကောင်းလာဆိုပြီးတော့မှသူ့တဲ့ကင်ကိုလူယူပြီးတော့မှအချင်းချင်းဖြစ်တဲ့ပြစ်ပေါက်တော့ပေါ့နော်ဒီကြောက်ခဲနဲ့ပြစ်ပေါက်တော့အဲမှာပုံနေအဆင်ပြေအောင်မှာပွဲရတယ်ကျေစစ်တာပါပြောလို့ဆိုတော့အဲ့လိုတပ်ပုံလာရိုက်တာအရိုက်လို့မရဘူးပေါ့ဘာလို့လာရိုက်တော့ပေါ့ဒီချိန်နေအာပြစ်တက်လို့ရတယ်ဆိုပြီးတော့မဆဲဆိုချိန်မောင်းတယ်ဒီလိုမျိုးအချိန်နေပါခင
်တိုင်းရင်းသားမီဒီယာတခုရဲ့အယ်ဒီတာကတက်မတော်အာနာသိန်းနဲ့နေမှာသူ့ရဲ့ဒေတာကန်အလွတ်တန်းသတင်းတော့တူကြုံခဲရတာကိုပြန်ပြောပြနေရပါတက်မတော်အာနာသိန်းချောင်းကြီးညာပြီးမူဆယ်နမ်ခန်းကြားတက်ချရတဲ့နေရာကိုသတင်းတက်ပုံရိုက်ဖို့တွားရကနေအခုလိုကြုံခဲရတာပါတမရအာနာသိမ့်တဲ့ဖေဖော်ဝါရီလပထမနေ့တရက်ထဲမှာပဲရန်ကုန်မြို့တော်ခမ်းမမှာရထားတဲ့စစ်ကားတွေကို တရင်တပ်ပုံရိုက်ဖို့လာတဲ့မီဒီယာတော်ဖော့ကအက်ဒီတာကိုသူရိန်ဟာလဲစူးလေမှာအောင်ပွဲခံနေတဲ့တပ်မတော်၆ခန့်သူတို့ရဲ့တိုက်ခိုက်တာခံလိုက်ရပါတယ်။သူ့လိုပဲပြည်တွင်းမီဒီယာကတရင်တောက်တူနဲ့ပြည်ပတရင်သမားတူအပါအဝင်တရင်တောက်တွေတိုက်ခိုက်ခံရတဲ့ဆိုတဲ့တရင်တွေဟာလဲအွန်လိုင်းမှာအခုကာလအတွင်းပြန့်နှံ့နေပါတယ်။တပ်မတော်အာနာမသိမ့်မီဇန်နဝါရီလ31ရက်နေ့ကရွှေဒဂုံဖျားအရှိတ်မုံမှာတရင်ယူမဲ့မီဒီယာတွေကိုဝိုင်းရိုက်မယ်ဆိုပြီးအမျိုးသားရေးတက်ကြွလှုပ်ရှားသူတွေကလူမှုကွန်ရက်ဆိုင်မင်းနာတွေမှာလှုပ်ဆော်နေခဲ့ကြတာပါတမ်မတော်ကအာနာသိမ့်ပြီးနောက်ပိုင်းမှာသတင်းတောက်တွေရဲ့လုံခြုံရေးအာမခံနဲ့သတင်းရယူခွင့်တွေမရေရာမသေးချနေသလိုပဲသတင်းဌာနတချို့မှာလည်းသတင်းလွတ်လွတ်လပ်လပ်ရေးသားဖြန့်ဝေခွင့်ချုပ်လှုပ်ခွင့်တွေကန့်သက်ခံရတော့မလားဆိုတာကိုတိတိကျကျအဖြေပေးနိုင်သူမရှိသေးပါဘူးတမ်အာနာသိမ့်ပြီးနောက်တရဖေဖော်ဝါရီလ2ရက်နေ့မှာထွက်လာတဲ့နေ့စဉ်ချုပ်သတင်းစာတွေမှာလည်းသတင်းအရေးသားတွေကိုထိမ့်ထိမ့်သိမ့်သိမ့်ရေးသားထုတ်ဝေလာခဲ့ပါတယ်။နေ့စဉ်ချုပ်သတင်းစာတစ်ခုကအက်ဒီတာကတော့အရင်လိုသတင်းတွေကိုစာပေစီစစ်ရေးတွေထားပြီးစဉ်းစားဖြတ်ကျောက်တာတွေဖြစ်လာမှာကိုစိုးရိမ်မိတယ်လို့ဆိုပါတယ်။ဆယ်ဆိုရအုပ်ချုပ်ခဲ့တဲ့1962ခုနှစ်ကနေ2017ခုနှစ်အထိနှစ်ပေါင်း90နီးပါးစာနယ်ဇင်းလွတ်လပ်ခွင့်မရှိခဲ့ပါဘူး။စာပေစီစစ်ရေးကလည်းအတော်ပြင်းထန်တဲ့ကာလဖြစ်ခဲ့ပါတယ်။တမန်လောက်ပဲရှိတဲ့ကိစ္စတွေတောင်စဉ်းစားဖြတ်ကျောက်ဖြစ်ခဲ့ရတယ်ကိုတွေ့ရပါတယ်။နိုင်ငံတော်တမရဟောင်ဦးသိန်းစင်ကစာပေစီစစ်ရေးစနစ်ကိုလည်း2012ခုနှစ်မှာဖျက်သိမ်းခဲ့ပါတယ်။စင်စာစနစ်ကိုစတင်ဖျက်သိမ်းလိုက်ပေမဲ့လည်းကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်မှာတော့မြန်မာကမီဒီယာလွတ်လပ်ခွင့်အစ်စ်တက်လိုက်ကြလိုက်နဲ့မတည်ငြိမ်ဖြစ်နေချိန်မှာခါတီးတဲ့စင်စာစနစ်တပတ်ပြန်လည်လာမှာကိုစိုးရိမ်နေကြတာပါ
။ရှင်တွဲမှာဝန်ကြီးဌာနအသီးသီးတွင်ပြည်ထောင်စုဝန်ကြီးများအဖြစ်ခန့်အပ်တာဝန်ပေးလိုက်သည်။ရှေ့ဦးချင်နိုင်
အာနာသိမ့်တမတော်ရဲ့တက်ချုပ်ကပြန်ကြားရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးအဖြစ်တမတော်မှာတာဝန်ထမ်းဆောင်ခဲ့မှုရဲ့စာရေးသူဦးချင်းနိုင်ကိုခန့်အပ်ခဲ့ပါတယ်။ပြန်ကြားရေးဝန်ကြီးအသစ်ကတော့သူ့ရဲ့ Facebook စာမျက်နှာမှာမျှဝေထားတဲ့ပါတီတစ်ခုပေါ်ပုတ်ခတ်ဆူဆွဲထားတဲ့ post တွေကြောင့်ဝေဖန်ခံနေရတာမဆုံးခင်မှာပဲ February 2ရက်နေ့ညမှာမီဒီယာကိုချင်းချောင်းနေသလားလို့မေကွန်ထုတ်ဖွယ်ရှိတဲ့ထုတ်ပြန်ချက်တစ်ခုကိုကြေညာခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာမီဒီယာတချို့နဲ့ပြည်သူတချို့ဟာလူမှုကွန်ရက်စာမျက်နှာမှာကောလာဟလသတင်းတွေနဲ့စူပူပြီးမငြိမ်မသက်ဖြစ်အောင်ကြီးညာချက်တွေထုတ်ပြန်နေရတွေ့ရတာကြောင့်ထို့သို့လှုပ်ဆောင်ခြင်းမပြုပဲတည်ဆဲဥပဒေနဲ့အညီနိုင်ငံတော်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းတယ်လို့ပြောထားပါတယ်။သူကပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနမှလည်းညွှန်ကြားအဖြစ်1998ခုနှစ်ကနေ2009ခုနှစ်အထိလှုပ်ခဲ့တယ်လို့2015ခုနှစ်ကနေ2018ခုနှစ်အထိသတင်းမီဒီယာဥပဒေအရဖွဲ့စည်းထားတဲ့မြန်မာသတင်းမီဒီယာကောင်စီမှကောင်စီဝင်အဖြစ်ပါခဲ့ပူပါရယ်။ဒါပေမဲ့သူ့လက်ချက်မှာသတင်းသမားတွေရဲ့အခွင့်အရေးနဲ့အငင်းပွားမှုဖြည့်ရှင်ရဲ့အကြွတ်ရက်တီပေးနေတဲ့သတင်းမီဒီယာကောင်စီကဆက်ရှိနေအောင်မလားဆိုတာလည်းမသေးကြသေးပါဘူး။သတင်းမီဒီယာကောင်စီအတွင်းရေးမှူးဦးမြင့်ကျော်ကတော့
စိုးရခတ်အပ်တဲ့ဟိုအန်ဒရီကော်မရှင်၊နျူဖေးကော်မရှင်အော်အဲ့လိုမျိုးကော်မရှင်လိုမျိုးနဲ့တော့သဘောတဘာဝမတူဘူးနော်။ဟိုကတည်းကခန့်တဲ့ဟာဒီကတော့သူ့ professional နဲ့ဟိုနေပေကဟိုခန့်အပ်တယ်ရေးကောက်ပြီးတော့ခန့်အပ်တယ်။ဟိုဥပဒေဟိုဒင်းရဥပဒေရပေါ်ထွက်လာတာပေါ့နော်။ဆိုတော့ဒီဥပဒေဒီဟိုဟိုနည်းနည်းဒီရင်တော့အသက်ရှိနေတယ်။ public media တွေတော့ရှိနေတယ်။ print media ပေါ့နော်။သူတို့တော့ print media ပဲဖြစ်ပြီးတော့ကြတော့မဟုတ်ဘူး။ဒီလိုရှိနေတော့ကောင်းစီကလိုအပ်နေမှာပေါ့နော်ပုံချင်းစချက်လိုမျိုးဟိုအရင်ခက်လိုမျိုးပြန်သွားရင်တော့အဲ့ဒါဆိုရင်တော့တမျိုးပေါ့နော
်အခုကာလမှာဖြစ်လာမဲ့သတင်းတောက်တွေရဲ့လုံခြုံရေးအတွက်တော့ကောင်းစီအနေနဲ့လမ်းညွန်ချက်တိုက်တွန်းချက်တွေသာထုတ်ပေးနိုင်သေးတယ်လို့လည်းသူကပြောပါတယ်တိုက်ခိုက်ခံရတဲ့သတင်းတောက်တွေအတွက်တော့ရဲစခန်းကိုအရေးယူပေးဖို့တိုင်ကြားပေးသွားမယ်လို့လည်းသူကဆိုပါတယ်ရေဒီယိုနဲ့ရုပ်သံလိုင်းတွေကတော့ကာကွယ်ရေးဦးစီးချုပ်ကခန့်တဲ့ပြည်တော်စုဝန်ကြီး12ဦးစီးရင်ထွက်လာပြီးညဘက်မှာပြန်ရလာပြီးမဲ့အရင်ဆက်အာဏာရှင်ခေတ်ကသတင်းတွေကိုမြေအောက်သတင်းသမားတွေနဲ့တင်ဆက်ခဲ့တဲ့ Democratic မြန်မာအသံ DVB နဲ့မြစီမာ TV တို့က February 4ရက်နေ့အထိထုတ်လွှင့်ခွင့်မရသေးတာပါ DVB ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးတိုးစော်လက်ကတော့အခုချိန်ထိဘာကြောင့်လိုင်းဖြတ်ထားတယ်ဆိုတာကိုအကြောင်းကြားလာတာမရှိသေးဘူးလို့ဆိုပါတယ
်ကျွန်တော်အတွေ့အကြုံရတော့အိုးဆက်အစိုးရတိုင်းကတော့လွတ်လပ်တဲ့သတင်းမီဒီယာစိတ်အစီကလည်းမရှိကြဘူးကြာကျွန်တော်တို့အင်္ဂလိပ်လိုပြောရင်တော့ one version of truth ပေါ့အမှန်တရားတစ်ခုပဲအဲ့ဒါဘယ်သူရဲ့အမှန်တရားလဲဆိုတော့အဲတက်မတော်ရဲ့အမှန်တရားဖြစ်တဲ့အမှန်တရားပဲသူကလုပ်တင်တာတခြားအမှန်တရားတွေမလုပ်ကြတော့များတော့အပြင်လွတ်လပ်တဲ့သတင်းမီဒီယာတွေနဲ့အစီမကတ်တတ်ဘူးအဲ့ဒါကျွန်တော်ထင်တယ်ကိုကတော့ဒါ
ဆက်တာအနာတိုင်းရတဲ့တိုင်းကြီးကတော့ရှေ့လျှောက်တော့သူတင်ကျွန်တော်တို့ဒီလွတ်လပ်တဲ့သတင်းမီဒီယာတွေနဲ့ရည်ရွယ်ပုံမလဲလောက်ဖို့ထင်တာပဲဗျအမှောင်ခဲ့ကြုံကလို့သတင်းသားတွေသတင်းရယူရနိုင်ပြီမီဒီယာလောကဟာလည်းအရင်ကတည်းကအများကြီးရုပ်ရုပ်အသွားနိုင်တယ်လို့သူတွေးကြုံရတုံးတက်ပါတယ်အခုအချိန်မှာတော့သတင်းရယူခွင့်နဲ့ပတ်သက်ပြီးအခက်အခဲတွေရှိနေပါတယ်မီဒီယာတော့ဖော်ကာကိုသူတွေကအခုလ
နဲ့လည်းအဆင်မပြေဘူး။ပြီးတော့အပြီးပြို့တော့လည်းဘယ်လိုမျိုးလို့မရမှန်းမသိသေးဘူး။ဝန်ကြီးဌာနတွေကလည်းဘယ်လိုများကခုနကဖော်မတ်ကတော့ဌာနအကြောင်းလဲပြီးလို့ဝန်ကြီးအကြောင်းလည်းရရှိတော့အဲ့တော့ကျွန်တော်ကဟိုအားကိုးနေရတာဒုကြီးကထုတ်ပြန်ချက်တွေပဲရှိတယ်။အဲဟိုတခြားဆိုလို့ဆိုလည်းကျွန်တော်လမ်းမိတယ်။လမ်းမိတဲ့အချိန်မှာသူကလည်းစိုးရိမ်မှုတွေရှိတယ်။အဲ့တော့ဖုန်းအဲ့လိုဖြတ်တော့ခါတာပဲရှိတော့သူကလည်းပြိမပြေရဘူ
းအာနာသိမ့်ပြီးရဲ့နောက်ပိုင်းပြန်ကြားရေးဌာနတက်ကမီဒီယာထုတ်ဝေခွင့်နေနဲ့ပတ်သက်ပြီးမထုတ်ပြန်သေးပေမဲ့ဂျာနယ်မဂ္ဂဇင်းတွေရိုင်းငိတ်ထုတ်ဝေတဲ့စာပုံနှိမ့်တိုက်တချို့ကိုတော့စိုးရိမ်စိတ်တွေကြောင့်ထုတ်ဝေသူကိုခံဝန်ဂတိထိုးခိုင်းတာတွေရှိနေပါတယ်မြန်မာတန်တော်စင်အပတ်စဉ်ဂျာနယ်ကအကြံပေးဦးမျိုးညွန့်မောင်က
စာပုံနှိမ့်ဆက်နဲ့ဒီဟို CTV platform တဲ့နေရာမှာသူတို့ကဟိုအရင်လိုမျိုးတော်တော်လို့လို့မရတော့ဒီဘက်ကအဲဒီထုတ်ဝေဒီဘက်ကနေပြီးတော့ဟိုလုံပေးရတာပေါ့။နောက်ပါတဲ့အားရစာရဒီအိဒါဖွဲ့ထုတ်ဝေဒီတာဝန်ခံမှုနဲ့ထုတ်တယ်သူတို့နဲ့မဆိုင်ဘူးကတည်းကတခုဖြစ်လာ။ဟိုခံဝင်ဆိုအဲ့ဒါမျိုးပေါ့။အရင်တော့ဟိုအစိုးရခံမှာတော့မဟုတ်ဘူး။အခုကကိုရှင်ချင်းကိုအဲ့လိုပေါ့။နည်းနည်းဟိုအကြောက်ပြားရရှိလာတာပေါ့။ဟိုတချို့လဲဟိုစီးပွားရေးလုပ်ငန်းထိခိုက်မှာဆိုလို့ဟိုသူတို့ကကြိုပြီးတော့ကာပါကြီးတဲ့သဘောလို့ပြောလို့ရတယ်ပေါ့နော်။
အရင်ကာလတွေကတည်းကခက်ခဲကြမ်းတမ်းခဲ့ရတဲ့အခြေအနေကိုကြုံတွေ့ခဲ့ရတာကြောင့်ကြောက်လန့်မှုတော့မရှိဘူးလို့ဆိုပါရယ်။အာနာသိမ့်တက်မတော်ကမီဒီယာနဲ့ပတ်သက်ပြီးဘယ်တော့အဆလုပ်ရှာလာမလဲ။သတင်းမီဒီယာလောကသားတွေအားလုံးစောင့်ကြည့်နေကြရစေပါ။သတင်းလွတ်လပ်ခွင့်နောက်တစ်ချိန်ဆုံးရှုံးရအောင်ပါလား။တိုင်းရင်းသားမီဒီယာအယ်ဒီတာဖြစ်သူကတော့
တက်ကလေဒီမိုကရေစီကိုကာကွယ်ရလို့ပြောတယ်လေနော်အဲလိုမျိုးအနေထားမှာဒီမိုကရေစီကိုအမှန်တကယ်ကာကွယ်လို့ရှိရင်တော့ဒီလူလတ်စွာရေးသားထုတ်ဝေခွင့်လူလတ်စွာတည်ရယူခွင့်လေပုံပွင့်လေးပုံပွင့်လေးမြင်သာမှုရှိလို့ရှိရင်တော့ဒီဟာတွေလူလတ်ခွင့်ပေးတင်တာပေါ့နော်ဘာလို့ဆိုတော့တက်ချုပ်ကြီးပြောတာကဒီဒီမိုကရေစီကိုကာကွယ်မယ်လို့ပြောကြားချက်အရဆိုရင်ပေါ့အတိုင်းဆိုရင်ပေါ့နော်အခုအနေထားရလွတ်လပ်စွာတည်တည်မယူခွင့်မရဆိုတော့ဒီမိုကရေစီကိုကာကွယ်စိတ်တဲဆိုတဲ့ဟာကမဟုတ်လို့တော့ပြောတယ်လို့အလုပ်တမျိုးဖြစ်နေတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျင်းနဲ့မလို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒိုတန်တန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တည်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
မင်္ဂလာပါခင်ဗျာမြန်မာပြည်ရဲ့စနေကန်းအစီအစဉ်ကနေကြိုဆိုလိုက်ပါရစေမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့မှာဆင်အာနာတိမ်မှုဖြစ်ပေါ်ခဲ့ပြီးတော့နိုင်ငံတော်သမ္မတဦးမြင့်အပါအဝင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့နိုင်ငံရေးတက်ကြလှုပ်ရှားသူတွေနိုင်ငံရေးသမားတွေကိုဖမ်းဆီးမှုတွေတရားစွဲဆိုမှုတွေဖြစ်ပေါ်နေပါတယ်ဒီဆင်အာနာတိမ်မှုဖြစ်ပေါ်မှုပေါ်မှာလည်းဒီပြည်ရင်းကဒီကန့်ကွက်လှုပ်ရှားမှုတွေကလည်းကြေကြေပြန့်ပြန့်ဖြစ်ပေါ်နေပါတယ်အထူးသဖြင့်တော့ဒီဆောင်းနေဥဆောင်နေအနာပီဆိုင်လှုပ်ရှားမှုဟာတော်တော်လေးကိုကြက်ကြက်ပြန့်ပြန့်ဖြစ်ပေါ်နေပါတယ်ဆိုတော့မြန်မာဒီမိုကရေစီရေလှုပ်ရှားမှုဟာတကြော့ပြန်ဖြစ်လာတဲ့အခြေအနေလို့ပဲဆိုရမှာပါဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီဘက်မြန်မာရေရစနေကန်းစီစဉ်မှာစနေသွားဖို့ရှိပါတယ်အဲ့တော့ပါဝင်စနေပြဖို့တဲ့ဖိတ်ခေါ်ထားတဲ့သူတွေနဲ့ကျွန်တော်အရင်ဆုံးမိတ်ဆက်ပေးကြပါတယ်ဖိတ်ခေါ်ထားတဲ့သူ၃ဦးရှိပါတယ်ဖိတ်ခေါ်ထားတဲ့သူ၃ဦးမှာ2ဦးကတော့ဒီမြန်မာနိုင်ငံရေးလေးတာ၃သက်သူ2ဦးဖြစ်ပြီးတော့ဖြစ်တဲ့ဒီဆရာဥတ္တမောင်သားဖြစ်ပါတယ်ဆရာဥတ္တမောင်သားကဒီတင်ပေါ်မဂ္ဂဇင်းအေဒါဟောင်းနဲ့ဖြစ်ပါတယ်နောက်တစ်ခါဒီ88မျိုးဆက်ចောင်းသား ကောင်းဆောင်တူဖြစ်တဲ့ကိုမူးမမောင်ဖြစ်ပါတယ်။အရသာဒီမန္တလေးခြေဆိုင်လူငယ်တကြလှုပ်ရှားသူတူဖြစ်တဲ့ကိုတေသာဆန်းဖြစ်ပါတယ်။ကိုတေသာဆန်းကတော့ဒီကျွန်တော်ရောက်ရှိနေတဲ့နေရာနီးပညာအခက်အခဲကြောင့်ဒီဗီဒီယိုနဲ့ပါဝင်ဆွေးနွေးနိုင်ခြင်းတော့မရှိပါဘူး။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲလေးစားလိုက်ရအောင်ပါ။ဟုတ်များကျွန်တော်လက်ရှိအခြေအနေကလည်းဆရာတို့အားလုံးသိတဲ့အတိုင်းပဲဒီမြန်မာနိုင်ငံမှာဒီဆရာနာတိုင်းဖြစ်ပြီးတော့မှဒီမိုကရေစီလှုပ်ရှားမှုတွေတကြောက်ကြံဖြစ်လာနေတဲ့အခြေအနေပေါ့။ဆိုတော့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဟိုအရင်ဆုံးဆရာတို့ရဲ့ဒီမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုရှုမြင်မှုကိုကျွန်တော်အရင်ဆုံးစပြီးသိကြပါတယ်။ဆိုတော့ဆရာဦးတမောင်သာစပြီးဒီဒီပုံမှာစဆွေးနွေးပြီးပေါ့လက်ရှိမြန်မာနိုင်ငံရဲ့အကျက်တဲ့အခြေအနေဟိုမှာဆရာဘယ်လိုရှုမြင်နေလဲပေါ့လက်ရှိအခြေအနေပေါ့ဆရာဘယ်လိုသဘောပေါက်တာရှိလဲခင်ဗျာ
။ရှေ့ဘူးအားဖြင့်တော့တော်နေတဲ့လမ်းကြောင်းကတပ်ပလောကနိုင်ငံရေးဆက်လုပ်မယ်ဆိုတဲ့လမ်းကြောင်းပါပဲ။တပ်ပလောနိုင်ငံရေးဆက်လုပ်တဲ့အတွက်ကြောင့်လည်းဒီပြဿနာဖြစ်လာတယ်။နော်။ဒါကျွန်တော်တို့တပ်ပလောစထူတော်တဲ့ခန္ဒီစာချုပ်မှာဗိုလ်ချုပ်ကြီးဆလင်းကတတိပေးခဲ့တယ်လို့ပဲ။နော်။ကျွန်တော်တို့ဒီနိုင်ငံရေးပါတီတစ်ခုရဲ့တပ်ပလောဖြစ်ရင်မင်းတို့တိုင်းပြည်ရဲ့အနာဂတ်ကမကောင်းဘူးဆိုတာ။နော်။အဲ့တော့အဲ့ဒီအချိန်မှာဗိုလ်ချုပ်ဆန်းတဲ့သူပါသွားတဲ့သခင်တန်းထွန်းကလည်းပြောတယ်လို့ပဲ။ကျွန်တော်တို့ကလည်းကပိုက်ဆောင်တပ်ကျုပ်သေးတာမလို့ချင်ပါဘူးလို့ပြောရတယ်။ပြဿနာကအဲ့ဒီအတိုင်းဆက်ဖြစ်နေကြတာပါပဲ။အခုတော့အခုလဲအဲ့ဒီအတိုင်းသွားမဲ့သဘောရှိတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နော်အဲဒါအခုအာဏာသိမ်းလိုက်ပြီးပါတီပြန်တက်လာအောင်လုပ်နိုင်မယ်။နော်အဲ့ဒီမှာပိုကျုံမူကြီးမင်းအောင်နိုင်ကတမရနေရာလဲယူပါလိမ့်မယ်။နော်အဲ့တော့အခုပြန်ပြီးတော့တော့အားနေနေတဲ့သူတို့နိုင်ဖို့အတွက်အားနည်းနေလေဖွဲ့ရုပ်ချုပ်မှုအချိန်ကဥတွေကိုလည်းပြင်ရင်ပြင်လိုက်မယ်ဒါမှမဟုတ်သူမူလတွေကပြောသလိုဖြတ်ချင်လိုက်ဖြတ်လိုက်မယ်အဲ့တော့ဒီမိုကရေစီအရွေးကိုသွားဖို့အလားလာပြီလက်ရှိတပ်မတော်ခေါင်းဆောင်မှုတွေကိုကြီးလိုက်လို့ရှိရင်တော့တော်တော်ကြီးနည်းသွားပြီ
ဟုတ်ကဲ့ဟုတ်ကဲ့ကိုမူမောလက်ရှိအခြေအနေပေါ်မှာအရင်ဆုံးဗာမားသုံးသက်ချင်တာရှိလက်ရှိမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာ
အမှန်တိုင်းပြောရင်တော့ခုပြန်သွားနေတာကိုကလည်းပဲဒါဟိုအပါဦးဝင်းတင်လမ်းညွှန်ခဲ့တာပါပဲဒေးဗစ်တော်ရိုးရဲ့ဒီဟိုကနဲ့ပြန်သွားတာပဲလေဒီဘက် disobedient နဲ့ပြန်သွားတာပဲ။ဒါအဲ့ဒီခါကျတော့ခုကျတော့ကျွန်တော်ဝမ်းသာပါတယ်ပြည့်ပြည့်ထင်ထင်မြင်ရတာပေါ့နော်ဒီဟာစစ်တပ်ဒီဘယ်လိုပြောရမလဲဆိုတော့ CEO ဆွဲဆောက်လို့ရတဲ့လူမျိုးတွေမဟုတ်ဘူးပေါ့နော်88ပေါ့88ကိုအစ်စ်ပြန်စတာပါပဲနီးတက်မျိုးပြီးတော့နီးတက်မျိုးနဲ့ဆော့ကြည့်တယ်ကျွန်တော်တို့တိတ်ကြက်နေတဲ့အချိန်မှာမြည်တော့ပင်ဖြစ်စေပေါ့နော်ဒီဂျားထဲမှာ2008ကိုပေါ့နော်အန်ဒီစုကနေပြီးတော့အမေစုကနေပြီးတော့လက်ခံပြီးတော့သူဆော့ပေးတယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့ဘက်ကနေပြီးတော့လည်းအဲ့ဒီအတွက်ပေါ့ပြည်သူပင်ဖြစ်စေပေါ့နော်တိုင်းသူပြည်သားတွေလည်းပဲတချို့ချောက်လေတဲ့အခြေအနေလေးတွေပေါ့နော်ရခဲ့တယ်ခုလိုမျိုးပေါ့အနေဆုံးတော့ဒီဟာ freedom of expression ပေါ့နော်ဒီကောက်ကိုရဒါပေမဲ့ဒီကောက်ဒီကခုအချိန်မှာတော့သူတို့ကတည်တက်ပို့ပြီးတော့ပေးရမယ်ဆိုတဲ့အခြေအနေရောက်တော့သူက1988ကိုပြန်ဆင်းလိုက်တာပါပဲနောက်ဆုံးမှတစ်ခုပါပဲစစ်အာဏာရှင်ကတော့စစ်အာဏာရှင်လို့ကျင့်တယ်အဲ့ဒီတော့ကျွန်တော်တို့ကလည်းပဲကျွန်တော်တို့ရဲ့လူတို့ရဲ့အင်အားနဲ့လူတို့အာဏာနဲ့ဒီတပွဲမှာ88လို့မခံရဘဲနဲ့ဘယ်လိုဖြစ်မလဲပေါ့နော်ဒါကိုပဲကျွန်တော်တို့စဉ်းစားကြရဦးပါ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကတော့ကျွန်တော်ဒီမြန်မာဒီမိုကရေစီဒီတကြောပြန်ပေါ့မြန်မာဒီမိုကရေစီလှုပ်ရှားမှုတကြောပြန်တဲ့အကြောင်းပေါ့ဆိုတော့ဒီချိန်ဒီမှာကျွန်တော်တို့ဒီစာအုပ်သုံးမြင်ရတာကတော့ဒီဆရာမနေဦးဆောင်နဲ့ခုနကဒီကိုမူအောင်ပြောခဲ့တဲ့ Civil Disobedience ဒီလူလူအာဏာပြန်ဆိုင်ရေးလှုပ်ရှားမှုတွေကတော်တော်လေးကိုကြဲကြဲပြန်ပြန်ဖြစ်လာတယ်ပေါ့ဆိုတော့ဒါပြည်တွင်းမှာလည်းတော်တော်လေးဖြစ်လာတဲ့အခြေအနေပေါ့ဒီအခြေအနေကကျွန်တော်တို့ဒီဘယ်လောက်ထိကျွန်တော်တို့ဒီချိန်ဒီလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးဘယ်လောက်ထိကြိုတင်ပြင်ဆင်ထားဖို့ကြိုတင်ဆိုဘယ်လောက်ထိမျှော်မှန်းထားသင့်လဲကျွန်တော်တို့ကလူအကျက်တဲတွေဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးကျွန်တော်တို့ဘယ်လောက်ကြမ်းကြမ်းခံနိုင်မှုလုပ်မလဲဆိုတဲ့ဟာပေါ့ဒီလှုပ်ရှားမှုမှာပါဝင်နေရတဲ့လူတွေဒီပေါ်မှာဘာများအကြံပြုချင်တာရှိမလဲဆရာဦးတမောင်နဲ့ဒီပေါ်ဘာများအကြံပြုချင်တာရှိမလဲခင်ဗျာ
အခုလောလောဆယ်မှာကျွန်တော်တို့ civil disobedience ကိုပြောပြီးတော့ကျွန်တော်တို့ဒီမနာခံရေးပေါ့နော်ဆင်အာနာရှင်လူကြမနာခံရေးလှုပ်ရှားမှုတွေကျွန်တော်တို့စလာခဲ့တယ်ဆရာဝန်တွေအဲကလည်းစပြီးတော့လှုပ်ရှားလာတယ်ကျွန်တော်အများကြီးအားရတယ်ကျေနပ်တယ်ကျေးဇူးတင်တယ်ဒီလူငယ်တွေအကုန်လုံးကိုနော်ဒါတမိုင်းလူအချက်ရမလုပ်လို့မရဘူးနော်ကျွန်တော်တို့ဤပေါင်းစုံမျိုးစုံနဲ့ဒါကျွန်တော်တို့စန့်ကျင်မှုလိုပါတယ်လမ်းတွေပေါ်ထွက်တိုင်းရင်လည်းထွက်ဖို့လိုပါတယ်နော်ဘယ်နိုင်ငံမှာမှဆက်အနာရှင်အနာသိမ့်လိုက်ပြီဆိုချင်အိမ်ထဲမှာကုန်မနေဘူးနော်ကျွန်တော်တို့အဲ့တော့အချိန်ဘယ်အချိန်မှာထွက်မယ်ဘယ်လိုထွက်မယ်ဘယ်ပုံစံနဲ့ကျွန်တော်တို့လှုပ်ရှားကြမယ်ဆိုတာကတော့ဒီမြေပြင်မှာကျွန်တော်တို့ဒီအနာရှင်စန့်ကျင်ကိုလုပ်နေကြတဲ့ခေါင်းဆောင်တွေကဆုံးဖြတ်ကြမှာပါအဲ့တော့ဟိုတာကကျွန်တော်တို့အဲ့ဒီအားနေစပြီးတော့ပေါ့နော်ကျွန်တော်တို့ and less when no set dog got civil disobedient picket at the mine of Banda Shibe. Ma, General, General, Temwa, Cabasu, Yeni, the Chema, Solution, Bodo Kenyo, no simple job did like General Leo Chi. At all who say that the John Rid need a Yuri Soma. No, a sound the higher comedy, a sound moon at a war. Maduro Kenyo, Leo Machina, and what less when no seba. Sama, less when no seba, so John Rid are down to the job. Less way, no set kid. Of the Mabia, Emmeran, they move civil disobedience. No, General Dogena. Hello, Sawaja, Mimi Yare, Mimi Niyama. Sanchin Jango, Piadare, Bonza, and Mumu, Sotoa, less way, no seta. Lauchin Yare Chema, less way, no seta, Sabino. No, General Dubu Piadabu, Luare, Dudu Gitiado, Pau Java. No, Lanibo, Tweda, and Twejava.
โอเคครับครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูนี่ราซาครูน ဒါဒီဘလို့မှလက်ရှိတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေ2008နဲ့ရောတခြားဥပဒေတော့မညီတဲ့လောက်ရက်တစ်ခုဖြစ်တယ်ဒါဒီနော်အာနာသိမ့်တဲ့လောက်ရက်လို့ပဲကျွန်တော်တို့အနေနဲ့ရှုမြင်အဲ့တော့ဟုတ်ပြီအာနာသိမ့်တော့ကျွန်တော်တို့ပြည်သူတွေကဘာလို့တုံ့ပြန်ကြမလဲဆိုတော့ကျွန်တော်တို့ပြည်သူတွေမှာကျွန်တော်တို့အာမြို့မြို့ရှိနေမှာပါတချို့ကကျွန်တော်တို့ဟာအခြေအနေရကျွန်တော်တို့အခုလုံးလို့ဒီလမ်းပေါ်ထွက်ဒီကန့်ကွက်ဆန္ဒပြတဲ့မပါနိုင်တဲ့ပြည်သူတွေရှိတယ်ဒီခါမှာကျွန်တော်တို့ကခုနပြောတဲ့ပေါ့နော်မိမိတို့တက်နိုင်တဲ့အသွင်ပုံစံမျိုးစုံနဲ့ကန့်ကွက်ကြပါဆန့်ကျင်ကြပါဆိုကျွန်တော်ဒါကိုပြောတာပါဗျအမှကျွန်တော်တို့အခုလုံးနေတဲ့ဒီည၈နာရီတန်ပေါင်းဒီကမ်ပိန်းလို့ဟာမျိုးနောက်အခုကျွန်တော်တို့ဒီအစိုးရဝန်ထမ်းတွေဆိုရင်လည်းကျွန်တော်တို့ပေါ့နော်ဒီ disobedience ပေါ့နော်ဒီအမိန့်မနာခံတဲ့အန်တုတဲ့ဟာပေါ့ဒီနေရာမှာကျွန်တော်ပြည်သူလူထုကိုအမှန်မမှားဖို့တခုပြောချင်တာက civil disobedience ဆိုတဲ့သဘောဒီ civil service ပေါ့နော်အစိုးရဝန်ထမ်းကိုပဲဆိုလိုတာမဟုတ်ပါဘူးကျွန်တော်ဒီ civilian လို့ခေါ်တဲ့ဒီအမှန်ပြည်သူလူထု
အားလ
ုံးနဲ့ပတ်ဆိုင်ပါတယ်မိမိတို့အရသာအားလုံးပြည်သူလူထုအားလုံးနဲ့ဆိုင်တယ်မိမိတို့တက်နိုင်တဲ့အသွင်ပုံစံအပြုအမူမျိုးစုံနဲ့နီးနာနေတဲ့ပေါင်းစုံနဲ့ဒီအနာဒင်းလို့ရကိုဆက်ပေါ်ထုတ်ကြပြင်းမှာပေါ့နော်ဒီလူထုဒီကျွန်တော်တို့ဒီခုနပြောတဲ့ online ပေါ်ကပေါ့နော်အင်တာနက် online ပေါ်ကဒီလှုပ်ရှားမှုတွေအခြားသောပေါ့နော်ဒီလမ်းပေါင်းစုံနဲ့ကျွန်တော်တို့အများကြီးလုပ်ဖို့လိုပါတယ
်ဟုတ်ကဲ့ဆိုတော့ကိုရီးယားနဲ့လိုင်းပြတ်သွားတယ်ကျွန်တော်ကိုမိုးမောင်မေးတင်တာရှိပါတယ်ကိုမိုးမောင်မေးတင်တာကတော့ကျွန်တော်လက်ရှိအခြေအနေမှာကျွန်တော်တို့ကဒီသွေးနေသွားတယ်ပဲကျွန်တော်တို့ဒီလှုပ်ရှားမှုတွေရှိရဲဆိုတော့ဒီနောက်ကျွန်တော်ဒီလမ်းပေါ်ထွက်ဆန္ဒပြမှုတွေရှိရဲဒီလှုပ်ရှားမှုတွေပေါ်မှာကိုမိုးမောင်တို့ကဒီ88မှာလည်းဒီလူနိုင်ငံရေးလှုပ်ရှားမှုတွေလှုပ်ဆောင်ခဲ့တဲ့လက်ရှိဒီနေ့ကြုံတွေ့နေရတဲ့လှုပ်ရှားမှုတွေဘာများကိုမိုးမောင်တို့အကျဉ်းထုတ်တိုင်ကြိုးတင်တာရှိရဲ
ကိုကျေကြီးတော့စစ်တပ်ကလုပ်တဲ့ပုံတံပေါ့အစ်စ်မရှိရှင်းနဲ့နောက်နဲ့ပြောင်းသွားတာပဲရှိတယ်ဥပမာဆိုပါစို့သူကနေပြီးတော့စီမံအုပ်ချုပ်ရေးစီမံခန့်ခွဲရေးကောက်စီကိုနောက်မှဖွဲ့တယ်ပထမဆုံးကပေါ့အစိုးရအဖွဲ့ပြင်ဆင်တယ်လို့ပေါ့နော်ဆိုတော့ရွေးကောက်ပွဲမဲမတမမှုကိုစစ်ဆေးမလို့လို့ပေါ့နော်အဲဒီလောက်နဲ့သူကဟိုပါပေါ့နော်နိုင်ငံတော်အာဏာကိုသိမ်းတယ်ပေါ့ဟို88တော့လို့တော့သူတို့ကမကြင်ညာရဲဘူးပေါ့လေခုချိန်တည်းလည်းမကြင်ညာရဲပါဘူးအဲ့ဒါနဲ့တပြိုင်တည်းမှာပဲဒီငယ်ကိုကမ္ဘာနိုင်ငံအသီးသီးကရောနောက်တစ်ခါကျတော့ဒီကုလသမဂ္ဂလှုပ်ရှားရေးကောက်စီပေါ့နော်သူတို့တွေကအစဒီဟိုဟာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအစိုးရကိုအတိမတ်မပြုနိုင်ဘူးပေါ့နော်သခိုးချက်ဖို့ပေါ့ဒီကောက်တွေကနောက်တစ်ခါကျတော့ဒီ legitimacy ပေါ့နော်ဒီဟိုဟာကဒီလွတ်တော်ပြည်သူကိုယ်စားလှယ်တွေရဲ့အာဏာတည်ရောက်မှုပါတာစီပိတ်ပင်ခံရလို့ပြတ်မသွားဘူးပေါ့အဲ့ဒီပုံမှာလည်းပဲစစ်တပ်ကတော့အကြက်တဲရှိတယ်အဲ့ဒီကကြတော့ကျွန်တော်တို့ကတော့ဒီပေါ့ဗျာလူတို့လှောက်ရှားမှုပေါ့ကိုနကဟိုပုံကိုတနာပါတယ်သူတို့ဆိုရင်ရုံဝင်ကန်ရင်ပြောရတာလေကိုတေစာတန်းလာအဲ့ဒီတော့သူပြောတာကိုပဲဆက်ပြောမှာပါအဲ့ဒါကဘာလဲဆိုတော့ Subjective Obedience ကအချက်၃ချက်ရှိတယ်အဲ့ဒါကြောင့်ကျွန်တော်တို့ကလက်၃ချက်ထောက်ပြတာပေါ့နော်ဒါဘာဘာဦးဝင်တဲ့ဒါ live ပါပဲတကယ်တမ်းပြောမှဆိုရင်တော့အဲ့ဒီကကြတော့သူကဘာလဲဆိုတော့တစ်ချက်ဗျာဝန်ထမ်းတွေကဒီမနှွာပေါ့နော်ဒီဥပဒေမဲ့ဥပဒေနဲ့မညီတဲ့ဟိုဟာတွေကိုလက်မခံဘူးအခုဆိုလည်းပဲဒါတွေကတော်တော်ဖြစ်နေပါတယ်ကျွန်တော်တို့လည်းပဲကြားတယ်ဒီဟိုဟာစစ်ဖက်တွေပါပါဖြစ်နေပြီပေါ့နော်အဲ့ဒါနောက်တစ်ချက်ကအရေးကြီးတာကသူက trainer business ကိုရက်တာအဓိကလောက်အောင်မှာက အဲ့ဒီကကြတော့ဒီ trade နဲ့ business တွေကိုရက်တဲ့ကိစ္စမှာဒီ internet ကိုပိတ်မယ်ဆိုရင်သူတို့ကအရန်နာသူတို့ကတော့ပူနာသေးတယ်အဲ့ဒါနဲ့တပြိုင်နက်ပဲအခုချိန်မှာ covid ဖြစ်လာတာလူတွေကနေပြီးတော့ဗျာဒီဟာကနေပြီးတော့ online ကနေပြီးတော့စီးပွားရှာစားကြဆက်သွယ်ကြတာအဲ့ဒါတွေကလည်းပဲသွားပြီးတော့ထိကြိုက်တော့လူတို့တဲမှလည်းပဲသူတို့အတွက်ပေါ့နော်မကျေနပ်မှုပြန်ဖြစ်နိုင်နောက်တစ်ခါကျတော့လူတို့ကဒီအဓိကကလူတို့ဒီဟာမှာဟိုကောင်က delay tactic ပေါ့နော်ဟိုဟာအလုပ်ကိုကောင်းမလုပ်ဘူးဗျာအလုပ်ကိုဆွဲထားမယ်ခုဒီနေ့ကျွန်တော်ရေးတယ်လို့ပေါ့ဒီဟာကသူကဘယ်အဆိုကနေပြီးတော့သူတို့ပေါ့နော်ဘာလေးလောက်ပါလို့ညွှန်ကြမှာလဲခုသူတို့ကဟိုဟာပေါ့ဒီအဆိုကဖြတ်လိုက်ပြီလို့လည်းသူတို့ကတိတိကျကျမပြောရတဲ့အတွက်ကြောင့်ဒီအချိန်မှာသူတို့ကမဖမ်းတာဒါပေမဲ့ဒီကျွန်တော်တို့88ဖြစ်တဲ့အချိန်နဲ့ပြန်ပြီးတော့ရှင်းကြည့်ရင်88မှာဝန်ထမ်းတွေကိုရုပ်ပြတ်တက်ပါမတက်ဘူးဆိုရင်ဖမ်းမယ်ပြည်လောက်လောက်ပြီးတော့ဝန်ထမ်းတွေကရုပ်ပြန်တက်သွားရတဲ့အချိန်တွေရှိခဲ့တယ်ဒီအချိန်တွေကိုမလုပ်နိုင်ဘူးအဲ့ဒါကျွန်တော်တို့ရဲ့အာသာချက်ပေါ့နော်တစ်ဖက်ကကြည့်ရနောက်တစ်ခါကျတော့လူတို့ရဲ့တက်ကြွမှုနဲ့ကျွန်တော်တို့ရဲ့ evidence ပေါ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေကကောင်းကြီးဟွာလှုပ်လို့ရတယ်အခုချိန်မှာပေါ့နော်ကဘာတော့တင်ပြလို့ရတယ်ဆိုလို့ရတာကျွန်တော်တို့ကလို့လူမသိသူမသိနဲ့အသက်ခံရစရာအကြောင်းမရှိဘူးဒါပေမဲ့အသက်ခံရသည်အဖန်ခံရသည်အနှိမ့်ဆက်ခံရသည်ပေါ့နော်ဒါတွေကတော့မလွမ်းမသွေပေါ့နော်ဒီစိတ်အာဏာရှင်စနစ်ဆိုတဲ့ဟာဆာရှိကြီးနေသမ ्या ကတော့ဖြစ်နေမှာပဲအဲ့ဒီဓာတ်ကိုလူလူကဘလောက်တောက်ခံနိုင်မှာလဲပေါ့နော်အဲ့ဒီကောင်ကတိတ်အရေးကြီးပါတယ်ကျွန်တော်တို့ကတိုက်ပွဲတဲ့ပေါ့နော်ဒီလိုမျိုးလှုပ်ရှားမှုပေါ့နော်လက်နက်ကင်ဒေါ်လာရေးဒီရောက်သွားနိုင်တဲ့အဲ့ပေါ်တော့အာနာရှင်စန့်ကျင်ရေလှုပ်ရှားမှုတစ်ခုဖြစ်လာပြီဆိုတဲ့အခါကြောက်စရာအကောင်းဆုံးသတ္တဝါတစ်မျိုးရှိတယ်အဲ့ဒီကောင်တွေကလောက်အဲ့ဒီလောက်မှာမှအခုမန်ကြီးမောင်တို့ဦးသိန်းညွန့်တို့ဦးခင်မောင်ဆွေတို့လို့မြင်ရတဲ့လောက်တဲ့ကျွန်တော်တို့ရဲ့ပေါ်တော့ဒီလိုမျိုးလှုပ်ရှားမှုအဖွဲ့အစည်းတွေမှာကတ်ရက်ပြီးတော့အန်ဒီစုမေမေစုကိုမကျေနပ်လို့ဆိုတဲ့အကြောင်းပြချက်မျိုးတွေသိရမှဒီဟွာတွေနဲ့မေမေစုကမညွန့်ကြားသေးလို့ဆိုတဲ့အကြောင်းပြချက်မျိုးတွေကျွန်တော်တို့ကအခုအချိန်မှာတော့အဲ့ဒါတွေအားလုံးကိုပြည်သူကိုဖွင့်ချမှာပါနံပါတ်၁ကျွန်တော်တို့ကတကယ်လို့ဖြစ်လာပြီကျွန်တော်တို့ဒီဘက်ကနေပြီးတော့မိမိစုကလည်းမေတ္တာတရားနဲ့ဖြည့်ရှင်တယ်ဦးဝင်းမင်းကလည်းမေတ္တာတရားနဲ့ဖြည့်ရှင်တယ်လူလူကလည်းပဲအကြမ်းမဖက်တဲ့အမှုနီးနဲ့ဖြည့်ရှင်တဲ့ကြားကမှခုနကကိုတေသာတန်းပြောဝါတယ်လို့ပေါ့ဗျာကုသန္ဒပြတဲ့လူတွေကစပြီးတော့ဖမ်းလာတာမျိုးအဲ့ဒီလိုမျိုးတွေဖြစ်လာပြီဆိုရင်ကျွန်တော်တို့ကဒီတစ်ခါမှာတော့ပြည်သူကိုရှင်းရှင်းပဲပြောချင်ပါတယ်ကျွန်တော်တို့မလွဲမသွေကုကံဆို
တော့ကျွန်တော်တို့ဒီအရှိအခြေအနေမှာလည်းကျွန်တော်တို့ဒီခေတ်ကလည်းဒီနည်းပညာခေတ်ဖြစ်နေတယ်ပေါ့နော်ဆိုရှယ်မီဒီယာခေတ်ဖြစ်နေတယ်။နောက်ဒီဆိုရှယ်မီဒီယာပေါ်မှာလည်းကျွန်တော်တို့သတင်းမှန်သတင်းမှားတွေဖျက်မှုကတော်တော်လေးကိုဟိုကြည့်ချက်ပြည့်ပြည့်ရှိတဲ့အခြေအနေပေါ့။အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ဒီအခုကျွန်တော်ပြီးခဲ့တဲ့ဟွာဆိုတော့ဒီ82နာရီစောင့်ရမယ်ဆိုတဲ့ကိစ္စမျိုးတွေအားစားသတင်းတွေဒီလိုပြန့်ပြီးတော့မှလူတွေကြားအောင်တော်တော်လေးကြည့်ချက်ပြည့်ပြည့်ပြောဆိုတာရှိပါတယ်။ဆိုတော့ဒါတွေနဲ့ပတ်ဒီလိုသတင်းမှားတွေပြန့်နေတယ်ဒီလိုအခြေအနေမျိုးမှာခုနကဒီ82နာရီလိုကိစ္စမျိုးတွေဒီဟာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံရေးအင်အားစုတို့ပြည်နေဒီ NLD တို့ဒီ NLD ဘက်ကဒီတာဝန်ရှိတဲ့သူတွေဒါတွေရောဘာဘယ်လိုလှုပ်ဆောင်တင်တယ်ဘယ်လိုပြင်ဆင်တင်တယ်လို့ယူဆတယ်ဆရာမင်းတွေချက်ပြောပြပါဦးဒီပေါ်မှာ
ဟုတ်တယ်ကျွန်တော်တို့စိုးရိမ်ရတယ်ပေါ့နော်ဘာလို့လို့ဆိုတော့အဲကျွန်တော်တို့လူမှုမီဒီယာတွေကိုဟိုအစိုးရကလည်းစစ်တပ်ကလည်းတုံးပါတယ်ပေါ့နော်တုံးလာပြီးဒီလိုနဲ့ထွေပြအောင်ဝေဝါအောင်လုပ်တာလည်းရှိတယ်ကောင်းတာကတော့နည်းပညာပိုင်းဆိုင်ရာပုံကိုယ်တွေပေါ့နားလည်တဲ့ပုံကိုယ်တွေကအဖွဲလေးတစ်ဖွဲဖွဲ့ပြီးတော့စစ်စစ်ဖို့ပါအဲ့ဒီစစ်စစ်တဲ့အဖွဲကိုလည်းကျွန်တော်တို့ကိုမင်းကိုတိုင်တို့အခုအပြင်မှာကျွန်တော်တို့ဇာဝဝင်းထိန်နော်အခုတတိကျွန်တော်တို့တွေ့ရတယ်ပေါ့နော်မနေ့ကအထိဆိုတော့ပုံကိုယ်တွေကဒါအမှန်ဖြစ်တယ်ဆိုတာကိုထောက်ခံချက်ပေးထားပြီးဒီကစစ်စစ်တဲ့နော်တရေအတုအစစ်ကိုမေးလို့ရတဲ့ဟာဖြစ်နိုင်ခြေကိုခံမှန်းတဲ့ဟာနော်ကျွန်တော်တို့ဒီလိုလေးဆောင်ရွက်လို့ရှိရင်တော့လောလောဆယ်ယုံကြည်အားထားတတ်တဲ့နေရာတနေရာရမယ်ရေဘူးကအားဖြင့်တော့သတင်းဌာနတွေကတော့အရေးမြင့်သတင်းနှစ်ခုပေးရလို့ရှိရင်ကျွန်တော်တို့အဲ့ဒီသတင်းကိုများတော့အားဖြင့်အတံမလွဲ့ပါဘူးမဖော်ပြပါဘူးဒါကြောင့်မို့ TVB VOA RFA အခု radio လေးရှိတယ် TV တွေကတော့အခုလုံးလုံးမရဘူးနော်ဆိုတော့အဲ့ဒီ radio ကြီးတွေကနှွင့်တဲ့သတင်းတွေဟာများတော့အားဖြင့်မှန်ကြတဲ့ရင်းနေရပါတယ်သူတို့လည်းမိခိုးအားထားလို့ရပါတယ်เนาะအဲတကယ်လို့မေးလို့ရှိရင်အဲ့ဒီသတင်းဌာနကြီးတွေအနေနဲ့ကလည်းလူတို့ဝေဝါးနေအမှ82နာရီလို့ဟာပြောပေါ့เนาะမင်းများနိုင်တဲ့ဒါဌာနလူပုဂ္ဂိုလ်ဆက်တွယ်ပြီးအချိန်မြင်းမင်းများနိုင်တဲ့ဟာမျိုးထားပေးလို့ရှိရင်ကောင်းမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကြာ
ဟုတ်ပါဘူးဒီပုံမှာတော့နောက်ဆုံးမိတ်လေးပေါ့လားပြောနေတာရှိမယ်ခင်ဗျာခက်တူတူလေးကျွန်တော်ပြောပြပါအောင်ဒီပုံမှာလေးဟုတ်ကျွန်တော်ကတော့မဒီလူတွေကဗျအသေးချက်ကတော့တောက်ခံရမယ်နောက်တစ်ခါကျတော့ဒီတိုက်ပွဲကဒီတပ်ပို့ပြီးတော့လဲကြမ်းလာမယ်ပို့ပြီးတော့လဲဟိုဖြစ်လာနိုင်တယ်ပေါ့နော်အဖမ်းစီးတွေနှိပ်စက်တွေရှိလာနိုင်တယ်ဒါပေမဲ့ကျွန်တော်တို့မှနိုင်ငံတကာအခြေအနေတွေတာတယ်ဆက ခတ်တာတွေရောမကြောက်ဖဲနဲ့ပေါ့နော်ဒီအမေစုနဲ့အတူတူရက်တည်နိုင်မယ်နောက်တကအခုလုံနေတဲ့ဒီဝါတွေကလည်းပဲလွတ်တော်အမတ်တွေပေါ့နော်အခုလိုမျိုးလွတ်တော်ခေါ်လိုက်တဲ့ဆိုတဲ့အမတ်များပေါ့နော်အလုံးနီးပါပါပဲအဲ့ဒီလူတွေကလည်းပဲအပြည်သူကိုပေါ့နော်ဒီတက်ပို့ပြီးတော့ရှင်းနေပေါ့နော် clear message တွေပေါ့ကျွန်တော်တို့ဆိုဗျာ in touch လုပ်လို့ရနေတာပဲအများရနော်အဓိကကျတော့သူတို့အရာတွေကိုထုတ်လဲထုတ်ပေးနေပါတယ်အဲ့ဒီထုတ်ပေးဒါမျိုးတွေကိုပြည်သူစီကိုလည်းပဲထုတ်ပေးပေါ့တပြိုင်နဲ့ပေါ့နော်ဒါလားဆိုရင်တော့ကျွန်တော်တို့တွေက6လ6လပဲတောက်ကကျွန်တော်ဒီကောင်တွေပြုတ်ကိုပြုတ်တယ်ကွက်တိပြောနိုင်အဲ့ဒါတော့ကြောက်ပြီးတော့အရင်ကြောက်ပြီးတော့အကုန်ပြေးမသွားဘူးပဲကျွန်တော်မနေ့ကရေးတယ်တမဟုတ်တီးတဲ့လူခုတချင်းဆိုတဲ့လူကတဝက်ကြတယ်ကျွန်တော်တို့နိုင်တယ်အဲ့ဒါတော့ကျွန်တော်မလွဲမသွေပြောပါတယ်
ဆိုတော့ကျွန်တော်ဒီဆွနိပွဲကလည်းအချိန်ပြည့်သွားပြီဖြစ်တဲ့အကြောင်းဆွနိပွဲဒီမှာရည်နာချင်ပါတယ်ဆိုတော့ပါဝင်ဆွနိပေးကြရတဲ့ရှာဦးတမောင်တန်ကိုမုံမမောင်ပါရခာဒီလိုင်းပြတ်တောက်သွားတဲ့ကိုဒေတာဆန်တို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ Channel FFB ကနေတင်ဆက်နေတဲ့မျက်မှောက်ရေးရဆွနိကန်အစီအစဉ်ကို VOA ရဲ့စနေညရုပ်သံနဲ့ Radio စီစဉ်နေမှာနှစ်ပတ်ကိုတစ်ချိန်ထုံးလွှင့်တင်ဆက်ပေးနေပါတယ်ဒီစီစဉ်ကို VOA ရဲ့ Facebook စာမျက်နှာနဲ့ Channel FFB ရဲ့ Facebook စာမျက်နှာတွေမှာလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်အားလုံးပဲရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
စနေနေ့ပြည်သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။မြန်မာနိုင်ငံမှာဆီယနာဒင်းဆိုရကအင်တာနက်ဆက်သွယ်ရေးကိုဖြတ်တောက်လိုက်ပါတယ်။ဆီယနာဒင်းယူခဲ့တဲ့ People တရနေ့ကလေးကဆိုရင်အကြီးမားဆုံးဆန္ဒပြကောက်ွက်ပွဲတွေဒီကနေ့ရန်ကုန်မြို့မှာဖြစ်ခဲ့ပြီးတဲ့နောက်အင်တာနက်ကိုဖြတ်လိုက်တာပါ။ပြီးခဲ့တဲ့ရက်တွေက Facebook အပါအဝင် Social Media တွေကိုဇက်တိုက်လိုပိတ်ခဲ့ပြီးမြဲလဲဆီယနာဒင်းမှုအပေါ်စန့်ကျင်ကောက်ွက်တာတွေအရှိန်ရော့မသွားခဲ့တယ်လို့လမ်းမော်ထွက်ဆန္ဒပြပွဲတွေပါဖြစ်လာတာပါ။ဒီကနေ့မှာတော့ရေကုန်မြို့ရင်းနေရာ၄နေရာထဲမှာဆန္ဒပြကန့်ကွက်ပွဲတွေလုပ်ခဲ့ပါတယ်။အဲဒီဆန္ဒပြပွဲတွေမှာလူငယ်တွေအမျိုးသမီးအမျိုးသားတွေတောင်မှကတန်ဃာတော်တွေပါပါဝင်ပြီးဆန္ဒပြသူထောင်ပေါင်းများစွာရှိတယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာရေးထားပါတယ်။ဆန္ဒပြသူတွေဟာ1988ခုနှစ်ရှစ်လေးလုံးလူလူအရေးတော်ပုံကာလအတွင်းကပေါ်ထွက်ခဲ့တဲ့ဆီယနာရှင်စန့်ကျင်ရေးတချင်တွေကိုတည်ဆူကြသလိုဆီယနာရှင်အလိုမရှိဆိုတဲ့ကြွေးကြော်တန်တွေကိုလည်းအော်ဟစ်ကြွေးကြော်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာဆီယနာဒိန်းနဲ့ပေါ်ပြည်ပရောက်နေတဲ့မြန်မာလူပွားတွေကလည်းနေစဉ်လိုဆန္ဒပြကောက်ွက်ပွဲတွေလုပ်နေကြပြီးဒီကနေ့မှာတော့တိုက်ပေမျိုးအော်စတြေးလျနိုင်ငံမဲလ်ဘုန်းမျိုးနဲ့နော်ဝေးနိုင်ငံအော်ဆလိုမျိုးတို့မှာဆန္ဒပြကောက်ွက်ပွဲတွေလုပ်ကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်တူဖြစ်သူအော်စတြေးလျနိုင်ငံသားရှောင်းဒေါနယ်ကသူ့အဖမ်းခံထားရတဲ့အကြောင်းစနေနေ့မှာ Reuters သတင်းဌာနကို message ပို့ပြီးပြောပါတယ်။သိမ့်မကြခင်မှာကြားကြရမယ်လို့ခံမှန်းတာပါပဲ။ကျွန်တော်အဖမ်းခံထားရပါတယ်လို့ရှောင်းဒေါနယ်ကပြောပါတယ်။တကူကူနဲ့တရားစွဲခံထားရပါတယ်။ဘာဆိုတာတော့တေချာမသိပါဘူး။ကျွန်တော်နေကောင်းပြီးစဉ့်ညက်ခံရှိနေပါတယ်။ဘာတက်မှအပြစ်မရှိပါဘူးဆိုတဲ့ message ကိုလည်းပြောနေတဲ့တင်ကြတာပိုလင်းနဲ့တူရှောင်းဒန်းနယ်ကပို့ခဲ့ပါတယ်ခင်ဗျာ။စနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မြန်မာပြည်သူပြည်သားအပေါင်းဒေးအန္တရာယ်အပေါင်းကနေကင်ဝေးကြပါစေ။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ။